Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်အပြီးလ10ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.40.48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုလည်းလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။အာဖဂန်နစ္စတန်မှာ IS အကြမ်းဖက်အဖွဲ့ကိုနေ့နေ့နဲ့တိုက်ခိုက်မှုတွေတွင် IS နဲ့ဆက်စပ်တဲ့အကြမ်းဖက်ဝါဒီတမူတူသေဆုံးသွားပါတယ်။ဂျာမနီနိုင်ငံမွန်စတာမြို့မှာလူအုပ်ထဲကားနဲ့ဝင်တိုက်တဲ့ဖြစ်ရအတွင်းလူ3ဦးသေဆုံးသွားပါတယ်။ချန်ပီယံဖြစ်ဖို့နိုင်မွေးတပွဲပဲလို့တော့တဲ့မန်စီးတီးအသင်းကိုမန်ယူအသင်းက3ဂိုး2ဂိုးနဲ့အနိုင်ရသွားပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိပ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ခုနကခင်ဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့အရင်ဆုံးမနေ့ကကြာရောက်တဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့290ပြည့်နှစ်မှာကျန်းမာရေးခန္ဓာမှာဆက်လုပ်စရာဘာတွေကျန်နေပါသေးသလဲဆိုတာ
Essentially the same barriers we see elsewhere they're geographical
the ကျန်းမာရေးဆန်ရှာမှုအတွက်အတားအဆီးတွေဖြစ်နေတာဘာတွေလဲဆိုတာကို WHO ရဲ့ American ဒေသန္တရရုံးခွဲကညွှန်ကြားရေးမှုရဲ့ပြောပြချက်နဲ့တူနားဆင်ရပါမယ်။အရင်နောက်ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဣရန်အသုံးတွေကိုလေ့လာကြရမယ်အင်္ဂလိပ်သင်ခန်းစာနဲ့ဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းပြန်လဲဆွေးနွေးထုတ်လွှင့်ချက်ကိုနားဆင်ရမှာဖြစ်သလိုတကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့ဧပြီလ10ရက်တနင်္ဂနွေနေ့မနက်ခင်းထိပ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြေညာပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာ IS အကြမ်းဖက်ဝါဒီတွေကိုတိုက်ခိုက်နေတာနဲ့တောင်ပိုင်းနဲ့အနောက်ပိုင်းမှာတာလီဘန်တွေကိုတိုက်ခိုက်နေတာမှာအမေရိကန်စစ်ဘက်ကပိုပြီးတော့အားဖြည့်လုဆောင်နေပါတယ်။ IS တွေကိုတိုက်ထုတ်ပစ်ပြီးတာလီဘန်တွေကိုစစ်ဆင်ညှိနှိုင်းရေးစပွဲပေါ်ရောက်လာအောင်အာဖဂန်နစ္စတန်အစိုးရကကြိုးစားနေတာနဲ့အမျှအမေရိကန်ကလည်းပိုပြီးတွန်းအားပေးလှုပ်ဆောင်နေတာပါ။အဲဒီလှုပ်ဆောင်ခြင်းတစ်ခုစလုံးကနေအကျိုးရလဒ်တွေထွက်လာပုံရပြီလို့တာဝန်ရှိသူတွေကပြောပြီးအထူးသဖြင့်တော့မြောက်ပိုင်းမှာအောင်မြင်တာကိုထောက်ပြပြောဆိုပါတယ်။အဲဒီမှာတောက်ကြံတွေကတိုက်ခိုက်မှုတွေတွင် IS အဖွဲ့ရဲ့အာဖဂန်မဟာမိတ်အဖွဲ့ကမြောက်ပိုင်းတပ်မှုတအူးသေဆုံးသွားပုံရပါတယ်။IS တွေလုံးဝတင်းကျုပ်ထားတဲ့ဂျောဇ်ဂျဲပြည်နယ်ဒါဇက်ခရိုင်မှာတိုက်ခိုက်မှုတစ်ခုအတွင်းIS မဟာမိတ်ခိုရဆန်အကြမ်းဖက်ဝါဒီအဖွဲ့တပ်မှုခါရီဟက်မတူလာတေဆုံးသွားတယ်ဆိုတာအာဖဂန်စစ်ဖက်တာဝန်ရှိသူတွေကစနေနေ့မှာအတည်ပြုပြောဆိုပါတယ်ဟက်မတူလာရဲ့အနီးကပ်လူတူလည်းတိုက်ခိုက်မှုအတွင်းတေဆုံးသွားတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးမော်ဗီလာတီဖူလာက VOA ကိုပြောပါတယ်ဟက်မတူလာတေဆုံးသွားတဲ့တိုက်ခိုက်မှုကိုအာဖဂန်စစ်တပ်ကလုပ်တာလားအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကလုပ်တာလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
ဂျာမနီနိုင်ငံအနောက်မြောက်ပိုင်းမွန်စတာမြို့ရဲ့19ရာစုမြောင်းဖက်ချမ်းမှာစနေနေ့ကလူအုပ်ထဲကိုကားတစ်စီးနဲ့ဝင်တိုက်တာကြောင့်လူ3ဦးသေဆုံးပြီးတော့အများပြားဒဏ်ရာရသွားပါတယ်။လေးယောက်မြောက်သေဆုံးသူကတော့ရင်မောင်းကိုယ်တိုင်ဖြစ်ပြီးကားထဲမှာတင်ကိုကိုကိုပြစ်ပြီးတော့တတ်သေးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကားထဲကနေနောက်ထပ်လူ2ယောက်ထွက်ပြေးသွားဖို့ရှိတယ်ဆိုတဲ့မျက်မြင်ပြောဆိုချက်တွေကိုစုံစမ်းစစ်ဆေးသူတွေဆန်းစစ်နေတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရ Andres Bolt ကပြောပါတယ်။ကားထဲမှာတွေ့ရတဲ့မသိငါဖွဲ့ရအရာတစ်ခုကိုလည်းရဲတပ်ဖွဲ့ကစစ်ဆေးနေတယ်လို့ပြောခွင့်ရကပြောပါတယ်။တရားရသူတွေထဲက6ယောက်ဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီဖြစ်ရတဲ့တဲ့ရင်ဟာသိတ်ကိုဆိုးရတဲ့တဲ့ရင်မှာပဲလို့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲရဲ့ပြောခွင့်ရအမျိုးသမီးကပြောပါတယ်။မွန်စတာကဆိုးရလို့နဲ့ဖြစ်ရတဲ့ကြောင့်အထူးပဲတုံ့လုံမိပါတယ်လို့ဝန်ကြီးချုပ်မာကဲကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဘာလီမြို့တော်မှာလွန်ခဲ့တဲ့နေ့ကခရစ်မတ်ရာသီစည်းတစ်ခုကိုထရက်ကာတစ်စင်းနဲ့ဝင်တိုက်ပြီးတော့လူ12ယောက်သေဆုံးခဲ့ရပြီးတဲ့နောက်အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးဂျာမနီမှာအထူးသတိထားနေတာပါ။အခုကားနဲ့တိုက်တဲ့ဖြစ်ရတဲ့အကြောင်းရင်းကိုတော့အမှန်အစိုးရဘက်ကတခုခုပြောဆိုတာမရှိသေးပါဘူ
း။ Israel နဲ့ Palestine နယ်စပ်မှာနောက်ဆုံးဖြစ်ထားတဲ့ပြည်ပခန့်တွေအတွင်းသေဆုံးသွားတဲ့နာမည်ကျော် Palestine သတင်းတော်တဦးနဲ့တခြားသေဆုံးသွားသူတွေရဲ့အတုပအခမ်းအနားတွေကိုစနေနေ့ကဂါဇာကမ်းမြောင်ဒေသမှာလုပ်ပြီး Palestine အများပြားတက်ကြပါတယ်။နယ်စပ်ကထိတိုက်တွေ့မှုအတွင်း Israel တပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့် Palestine 9ဦးတောက်ကြနေကသေဆုံးသွားတယ်လို့ Hamas တို့အုပ်ချုပ်နေတဲ့ဂါဇာကမ်းမြောင်ဒေသရဲ့ကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။ဂါဇာခြေဆိုင် IM Media Agency ကတပ်ပုံဆရာယက်ဆာမူဒါဂျာဟာသတင်းတောက်ဆိုတဲ့စာရန်ပါအင်ဂျီဝတ်ထားပေမဲ့တောက်ကြနေပြည်ပခဖြစ်ပွားချိန်မှာအရိုက်ခံခဲ့ရတယ်လို့လည်းဝန်ကြီးဌာနကပြောပါတယ်။ Israel စစ်တပ်ကတော့မော်ဒါဂျာရဲ့တည်ဆိုးမှုကိုစုံစမ်းစစ်ဆေးနေချိန် Israel တပ်ဖွဲ့တွေကိုတိုက်ခိုက်ဖို့သွေးထိုးလှုံ့ဆော်သူတွေကိုသာပစ်ခတ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ IDF လို့ခေါ်တဲ့ Israel ကာကွယ်ရေးတပ်ဖွဲ့ကသတင်းတောက်တွေကိုတမင်ယူရပစ်ခတ်ခဲ့တာမဟုတ်ဘူးလို့ IDF ကစနေနေ့မှာပြောပါတယ်။တရင်နောက်တွေကို IDF တပ်ဖွဲ့ကရိုက်နှက်ခဲ့တယ်ဆိုတာကိုလည်းသိမှတ်သလိုဒီဆွဆွမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတယ်လို့ IDF ကပြောပါတယ်ပြည်ပခန့်တွေအတွင်း အသက်16နှစ်အရွယ်လူငယ်တူအပါအဝင်လူ9ဦးသေဆုံးခဲ့ရပြီးလူပေါင်း490ထက်မနည်းလဲအစ္စရေးစစ်တပ်ရဲ့ပစ်ခတ်မှုကြောင့်ဒဏ်ရာရသွားကြတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးနယ်စပ်ခြံစည်းရိုးတွေဖျက်ဆီးတာမခံရအောင်မြေရိုပုံးတွေရဘာကြည်စံတွေနဲ့ကြည်အစ်စ်တွေကိုတုံးပြီးအစ္စရေးစစ်သားတွေကပစ်ခတ်တာပါ။ဆန္ဒပြသူတွေဘက်ကလည်းနယ်စပ်ခြံစည်းရိုးအနီးမှာကားတာယာအဟောင်းတွေကိုမီးရှို့တာကြောင့်ကောင်းငင်ပေါ်မှာမိဂိုလုံအမဲကြီးတွေတက်နေတာတွေ့ရပါတယ်
။ကနေဒါနိုင်ငံမှာရေခဲပြင်ဟော်ကီလူငယ်အားကစားသမားတွေလိုက်ပါလာတဲ့ဘတ်ကားနဲ့နောက်တွဲပါတဲ့ကုန်တင်ယာဉ်တစ်စင်းတောက်ကြတဲ့ညပိုင်းကတိုက်မရမှာတေလူတွေတေဆုံးခဲ့ရတဲ့ပေါ်စင်မကောင်းဖြစ်ရာကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တယ်လီဖုန်းဆက်ပြီးတော့ဟမ်ဘော့ဘရွန်ကော့စ်အသင်းကတေဆုံးသွားရသူတွေအတွက်သူတို့မိသားစုဝင်တွေကိုဝမ်းနည်းကြောင်းသတင်းစကားပါပေးဖို့ပြောဆိုခဲ့တယ်လို့သမ္မတထရမ့်ကပြောပါရယ်။တီမတော်တဆမှုကြောင့်တေဆုံးသူ15ဦးရှိသွားပါပြီ။ဆက်ကချီဝမ်ပြည်နယ်ကလူငယ်ဟော်ကီအသင်းဟာနီပဝင်းမြို့မှာပြိုင်ပွဲဝင်ဖို့အတွက်ပြည်နယ်ရဲ့အရှေ့မြောက်ဘက်ကီလိုမီတာ30လောက်အကွာမှာဒေသစံတော်ချိန်ညနေ9နာရီလောက်ကကားမတော်တဆမှုဖြစ်ပွားခဲ့တာပါ။ရေတိုက်မှုကြောင့်တိုင်းရပြင်းထန်သူ3ဦးအပါအဝင်14ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းလဲကနေဒါတော်ဝင်ရဲတပ်ဖွဲ့ကပြောပါရယ်။ရသမဖြစ်ပွားချိန်ဘတ်ကားပေါ်မှာအားကစားအသင်းနီးပြရရင်ရင်းမောင်းအပါဝင်စုစုပေါင်းလူ28ယောက်လိုက်ပါသွားခဲ့ကြတာပါထိခိုက်သေးဆုံးသူတွေဘယ်သူပဲလဲဆိုတာသိနိုင်ဖို့ကနေဒါရဲတပ်ဖွဲ့ကစနေနေ့မနက်ပိုင်းအထိစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူရိုကတော့အားကစားသမားတွေရဲ့မိသားစုတွေဘလောက်ထိထိခိုက်ခံစားကြရမယ်ဆိုတာမတွေးဝန်းအောင်ဖြစ်ရတဲ့အကြောင်းနဲ့ကြေကွဲပွဲရာဖြစ်ဆိုတန်ခံခဲ့ရသူတွေအတွက်ရင်းထဲမှာထိခိုက်ကြေကွဲရာကြောင်းလဲ Twitter လူမှုကွန်ရက်ကနေပြောဆိုပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့တနင်္ဂနွေနေ့မနေ့ဖက်တရမြောက်ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နီပေါ်နိုင်ငံနဲ့ဆက်သွယ်ထားတဲ့လမ်းမကြီးနဲ့နေဆက်ဖြတ်ရထားလမ်းတို့ကိုအဆင့်မြင့်ဖြောက်ဖောက်လုပ်ပြီးကုန်းတွင်းပိတ်နီပေါ်နိုင်ငံအတွက်ရေချောင်းထွက်ပေါက်ရစေဖို့ကုန်းတွင်းရေလမ်းတွေဖော်ထုတ်တည်ဆောက်ပေးမယ်လို့အိန္ဒိယနိုင်ငံကစနေနေ့မှာကြေညာပြုလိုက်ပါတယ်။မကြာသေးခင်ကမှနီပေါ်ဝန်ကြီးချုပ်ဖြစ်လာတဲ့ခတ်ဂါပရဆတ်ဦးလီရဲ့သုံးရကြာအိန္ဒိယခီးစဉ်တွင်အဲဒီလိုကြေညာပြုလိုက်တာပါ။စိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်ပြီးတော့လေ organic စိုက်ပျိုးရေးမြေလွာဆန်းသက်တာနဲ့စိုက်ပျိုးရေးပညာပေးလုပ်ငန်းတွေကနေတဆင့်နီပေါ်ကိုအိန္ဒိယကအကူအညီပေးသွားမယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကပြောပါတယ်နီပေါ်နိုင်ငံကတ်မန်ဒူးမြို့တော်နဲ့အိန္ဒိယနိုင်ငံတို့ကိုဆက်သွယ်ပေးမယ်ရထားလမ်းအသစ်ကိုနှစ်နိုင်ငံပူးတွဲဆောက်လုပ်ချင်ကြတယ်လို့လည်းဝန်ကြီးချုပ်မိုဒီကပြောပါတယ်နီပေါ်နိုင်ငံထက်အများကြီးပူကြီးတဲ့အိန္ဒိချင်းအိန္ဒိယနိုင်ငံနဲ့ခိုင်မာအားကောင်းတဲ့ယုံကြည်မှုကိုတည်ဆောက်သွားဖို့နီပေါ်ဝန်ကြီးချုပ်ကကြေညာပြုပါတယ်ဝန်ကြီးချုပ်အိုလီဟာကွန်မြူနတီပါတီတွေပါဝင်တဲ့နီပေါ်အစိုးရကိုဦးဆောင်နေတာကြောင့်တရုတ်ဖက်ပူရင်းသွားမယ်အလားလာကအိန္ဒိယနိုင်ငံရဲ့အဓိကစိုးရင်ချက်ပါဒါပေမဲ့လည်းအိန္ဒိယနိုင်ငံဟာနီပေါ်နိုင်ငံကိုနယ်စပ်ချင်းထိတွေ့တဲ့နေရာသုံးခုနဲ့ဝန်းရံထားတယ်လို့ရေနံနဲ့တခြားကုန်ပစ္စည်းတွေကိုတင်ပို့နေတာလည်းဖြစ်ပါတယ်
ထောင်ဒဏ်အပြစ်ပေးခံရတဲ့ဘရာဇီးသမ္မတဟောင်းလူးဝစ်အင်ဂါစီယိုလူလာဒီဆီလ်ဗာကစနေနေ့မှာအာဏာပိုင်တွေစီလာပြီးတော့အဖမ်းခံလိုက်ပါတယ်သူ့ကိုလာဖမ်းတဲ့ရဲရုံးနဲ့ထိတ်တဲရင်ဆိုင်တွေ့မှုဖြစ်ပြီးနောက်တည့်မှာပဲအခုလိုလာရောက်အဖမ်းခံလိုက်တာပါသူလာရောက်တင်းရှောင်နေတဲ့တမ်မနီအလုတ်ယုံထဲကနေလုံချုံရင်အများပြချံပြီးတော့မစ္စတာဒေါ့ဆီဗာထွက်ခွာသွားခဲ့တာပါအစောပိုင်းတုန်းကတော့အလုတ်ယုံထဲကနေထွက်မသွားနိုင်အောင်သူ့ကိုထောက်ခံသူတို့ကတားမြစ်ဖို့ကြိုးစားခဲ့ပါသေးတယ်ဒီနောက်မှာတော့မစ္စတာဒေါ့ဆီဗာကိုရဲကားတစ်စင်းနဲ့ဆောက်ပေါလိုမြို့ရဲစခန်းတစ်ခုစီခေါ်သွားပါတယ်မကြာခင်မှာတော့ဘရာဇီးနိုင်ငံရဲ့အကျင့်ပြတ်ချစားမှုစုံစမ်းစစ်ဆေးရေးရုံးအခြေစိုက်ရာကူရီတီပါမျိုးကိုလေရင်နဲ့ပို့ဆောင်ကြမှာဖြစ်ပါတယ်။ကြာရာပြင်းနေကဖန်ဝရန်ထုတ်ပြန်လိုက်ပြီးပထမဆုံးပြောတဲ့မိန့်ခွန်းမှာတော့သူ့မှာအပြစ်မရှိကြောင်းနဲ့လာမယ့်အောက်တိုဘာသမရရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ခြင်းမရှိအောင်ပြင်မှတ်ထားလှုံ့ဆော်ချက်သားဖြစ်တယ်လို့သမရဟောင်းကသူ့ကိုထောက်ခံသူတွေကိုပြောဆိုခဲ့တာပါ။အကျင့်ပြတ်ချစားမှုဆွဲချက်နဲ့တမရဟောင်းဒေါ့ဆီဗာကိုပြီးခဲ့တဲ့တောက်ကြနေ့ကစပြီးတော့ဆက်နေတဲ့ပြစ်ဒဏ်ချထားတာပါ။ဒါပေမဲ့လည်းမစ္စတာဒေါ့ဆီဗာကလွန်ခဲ့တဲ့နှစ်ပေါင်းများစွာကအလုသမာကောင်းဆောင်တယောက်အဖြစ်တာဝန်ယူခဲ့ပြီးတဲ့ဆောက်ပေါလိုမျိုးကစတီးအလုသမာသမဂအဆောက်အုံကိုတွားရောက်ခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးအဖွဲ့ကငှားရမ်းခဲ့တဲ့ Cambridge Analytica နိုင်ငံရေးအကြံပေးအဖွဲ့က Facebook ကနေပို့ကိုရေးအချက်အလက်တွေရယူတာမှပါသွားနိုင်ခြင်းရှိတဲ့အသုံးပြုသူတွေကိုတင်လာနေကစပြီး Facebook ကအသိပေးအကြောင်းကြားတော့မှာဖြစ်ပါတယ် Facebook ကိုအသုံးပြုသူတန်ပေါင်း 2200 လောက်အနေနဲ့တော့သူတို့ရဲ့ Facebook မှာ Protecting Your Information ကိုယ့်ရဲ့အချက်အလက်ကိုကာကွယ်ခြင်းဆိုတဲ့အကြောင်းကြားချက်ကိုရကြမှာပါအဲ့ဒီအကြောင်းကြားချက်မှာသူတို့အသုံးပြုနေတဲ့ Facebook App တွေနဲ့ အဲ့ဒီ app တွေကိုကိုယ့်ရဲ့ဘယ်လိုအချက်လက်တွေပေးထားတယ်လဲဆိုတာသိရမယ် link တစ်ခုပါလာပါမယ် Facebook ရဲ့လုပ်ငန်းစီမံခန့်ခွဲရေးဆိုင်ရာအရာရှိချုပ် COO Sharai Sandberg က American NBC ရုပ်သံသတင်းဌာနရဲ့ Today Show အစီအစဉ်နဲ့မြန်မြန်ကန်မှာလူတွေရဲ့အချက်လက်တွေကိုကာကွယ်ဖို့လုံလောက်တဲ့လှုပ်ဆောင်မှုမရှိခဲ့ဘူးဆိုတာကျွန်တော်တို့သိပါတယ်အဲ့ဒီအတွက်ကျွန်မတကယ်ကိုပဲစိတ်မကောင်းဖြစ်ရပါတယ် Mark လည်းတကယ်ပဲစိတ်မကောင်းဖြစ်ရပါတယ်လို့ Facebook ကိုပူးတွဲတည်ထောင်သူနဲ့ CEO Mark Zuckerberg ကိုညွှန်ပြီးပြောသွားပါတယ်အခုလိုလှုပ်ဆောင်မဲ့အစီအစဉ်အပြင် Cambridge Analytica Company C အချက်လက်တွေရောက်သွားတဲ့အသုံးပြုသူ89တန်းအနေနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ပြောထားတဲ့စာကိုလက်ခံရရှိပါလိမ့်မယ် Cambridge Analytica Company ကတော့အသုံးပြုသူတန်း30ရဲ့အချက်လက်တွေကိုပဲသူတို့ရခဲ့တယ်လို့ပြောပါတယ
်။စနေနေ့က Premier League ပွဲစဉ်တွေမှာ Champion ဖြစ်ဖို့နိုင်ပွဲတစ်ပွဲပဲလိုတော့တဲ့ Man City အသင်းဟာဒုတိယနေရာက Manchester အသင်းကိုအရေးနိုင်ပြီးတော့ Champion ဖြစ်ဖို့နှောင့်နှေးသွားပါတယ်။ Man City အိမ်ကွေးမှာကစားခဲ့တဲ့အဲ့ဒီပွဲပထမပိုင်းမှာ Champion Long Asian အသင်းကငကိုးသွင်းထားတာကြောင့် Champion ဖလားကိုစုပ်ကိုင်ဖို့မိနစ်50နီးပါးပဲလိုတော့တဲ့အခြေအနေထိရောက်ခဲ့ပါတယ်။ဒါပေမဲ့လည်းဒုတိယပိုင်းမှာတော့ Manchester အသင်းက Pogba ကငကိုးဆက်တိုက်တွင်းပြီးတော့ Smalling က69မိနစ်မှာအနိုင်ကိုသွင်းယူသွားတာကြောင့်ပွဲအပြေးရလ3ဂိုး2ဂိုးနဲ့ Man City အသင်းအရေးနိုင်သွားခဲ့ပါတယ်။ Man City အသင်းဟာအမတ်ပေးစရာမှာဒုတိယနေရာက Manchester အသင်းကိုအခုဆိုရင်73မှတ်အသားနဲ့ဦးဆောင်နေဆဲဖြစ်ပြီး79မှတ်အကွာနဲ့စတုတ်ထားလိုက်နေတဲ့ Spurs အသင်းနဲ့နောက်တစ်ပတ်စနေဧပြီလ14ရက်နေ့မှာကန်ကြမှာဖြစ်ပါတယ်။တခြားပွဲတွေမှာတော့ Everton နဲ့ Liverpool ကဂိုးမရှိသေးရေ West Brom နဲ့ Swansea City ကတဂိုးရှိသေးရေ Brighton နဲ့Huddersfield ကတဂိုးရှိသေးရေ Bournemouth နဲ့ Crystal Palace တို့ကနဂိုးရှိသေးရေကြပါတယ်။နောက်ထပ်အနိုင်ပွဲတွေအဖြစ် Spurs က Stoke City ကိုနဂိုးတဂိုး Burnley က Watford ကိုနဂိုးတဂိုး Newcastle က Leicester City ကိုငကိုးတကိုးနဲ့အတီးတီအနိုင်ရသွားကြပါတယ်ဒီကနေ့တင်းငွေတွေနေမှာတော့ Arsenal နဲ့ Southampton Chelsea နဲ့ West Ham တို့ကန်ကြာမှာဖြစ်ပါတယ်ရှင
်ပြည်လာ၈ရက်တင်းငွေတွေနေနဲ့ခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နတ်လောင်တို့ပြောပြပေးသွားတာပါရှင်ဒီအစီအတန်လွင့်စီစဉ်တွေကို VO Internet ဆာမျက်နှာ bamis.voanews.com မှာလည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ပါတယ်ရှင်အခုပထမဆုံးကမ္ဘာကျန်းမာရေးအဖွဲ့290ပြည့်ချိန်မှာဘာတွေပြီးမြောက်အောင်ဆွမ်းဆောင်နိုင်ခဲ့သလဲဘာတွေဆက်လုပ်ဖို့ရှိသေးသလဲဆိုတာကြည့်ကြရအောင်ပါဧပြီလ9ရက်နေ့ဟာကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းရဲ့290မြောက်နှစ်ပတ်လည်နေ့ဖြစ်သလိုကမ္ဘာ့ကျန်းမာရေးနေ့လည်းဖြစ်ပါတယ်။လွန်ခဲ့တဲ့290အတွင်းကျန်းမာရေးနဲ့ပတ်သက်လို့ဘယ်အရာတွေကိုပြီးမြောက်အောင်ဆောင်ရွက်နိုင်ခဲ့သလဲဆိုတာနဲ့ဘာတွေဆက်လုပ်ဖို့ကြံသေးသလဲဆိုတာ VOA သတင်းတောက် Carol Pearson ရဲ့သတင်းပေးပို့ချက်ကိုနှမ်းလောင်ကပြောပြမှာပါရှင်။
လွန်ခဲ့တဲ့နှစ်ပေါင်း90ကျော်အတွင်းကမ္ဘာလူ့ရေအတော်များများသိကြစေခဲ့တဲ့ကြောက်ကြီးယောဂါတွေပပျောက်သွားအောင်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကဦးဆောင်ပြီးတော့စူးစမ်းလုပ်ကိုင်ခဲ့ပါတယ်။အဲ့ဒီကာလကစပြီးပိုလီယိုလို့ခေါ်တဲ့အယိုပြော့ယောဂါကင်းစင်သွားအောင်လဲမိဖက်အဖွဲ့အစည်းတွေနဲ့အတူကြိုးပမ်းလာကြတာပါပိုလီယိုယောဂါကင်းစင်ရေးအဖွဲ့ခေါင်းဆောင်ဟောင်းပီတာခရိုလီကပိုလီယိုယောဂါလုံးဝကင်းစင်ဖို့နှိကလာပြီလို့ကုလသမဂ္ဂကလေးသင်ငယ်များရမငွေအဖွဲ့ UNICEF မှာပြောဆိုပါတယ
် We're almost there this close 99.9%
ပိုလီယိုကင်းစင်တဲ့ကာလကိုရောက်တော့မှာပါကမ္ဘာပေါ်ကနေပိုလီယိုယောဂါ 99.9% ခန့်ကင်းစင်သွားပါပြီ
အဲ့ဒီကြေညာချက်ကို2014ခုနှစ်မှာခရော်လီပြောဆိုခဲ့တာပါအဲ့ဒီအချိန်ကစပြီးပဋိပက္ခတွေနဲ့အခက်အခဲတွေကြာကပဲပိုလီယိုလုံသားတွေမနေမနာဆက်လက်ကြိုးပမ်းလုပ်ကိုင်ခဲ့တာပါပြီးခဲ့တဲ့နှစ်အတွင်းကလေးငယ်18ဦးပိုလီယိုဗိုင်းရပ်စ်ပိုးကူးစက်ခြင်းခံခဲ့ရပါတယ်ကလေးတူတယောက်မှပိုလီယိုရောဂါမဖြစ်တော့ဘူးဆိုတဲ့အချိန်ရောက်မှသာရောဂါကင်းစင်ပြီလို့ပြောဆိုနိုင်မှာပါဝက်သက်ရောဂါနဲ့တခြားဗိုင်းရပ်စ်ရောဂါပိုးတွေကူးစက်ခြင်းခံရတဲ့သူတွေအတွက်အသက်အန္တရာယ်ကာကွယ်နိုင်တဲ့ကာကွယ်ဆေးမရနိုင်ကြတာမျိုးလည်းရှိနေပါတယ်ဒါကြောင့် WHO ရဲ့ဒီနှစ်ဆောင်မုတ်ကလူတိုင်းအတွက်ကျန်းမာရေး Health for All ဖြစ်ပါတယ်။ WHO ရဲ့ဒေသန္တရရုံးခွဲဖြစ်တဲ့ Washington DC က Pan American Health အဖွဲ့ရဲ့ညွှန်ကြားရေးမှူး James Fitzgerald ကလူတိုင်းအတွက်ကျန်းမာရေးဝန်ဆောင်မှုပေးနိုင်မယ့်အခြေအနေကိုအခုလိုသုံးသပ်ပါတယ
်။ Much of the world is talking about universal health coverage at the moment as one of the really global challenges.
ဘာပေါ်မှာလူတို့များအခုပြောဆိုနေတာကလူတိုင်းအတွက်ကျန်းမာရေးဆောင်ရှောက်မှုပေးဖို့ဖြစ်ပါတယ်။ဒါဟာတကမ္ဘာလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုအစ်အမှန်တွေကတခုဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကလူ3ယောက်မှ2ယောက်နဲ့ကမ္ဘာလူရေတဝက်လောက်ကကျန်းမာရေးဆောင်ရှောက်မှုမရနိုင်ကြသေးပါဘူး။ James Fitzgerald ကပဲအခုလိုဆက်ပြောပါတယ်
။ Essentially the same barriers we see elsewhere. They're geographical, the lack of physical availability of healthcare institutions. They are what we call institutional.
ကျန်းမာရေးဆောင်ရှောက်မှုရဖို့အားစီတွေဖြစ်နေတာကတော့တခြားရက်တွေကအနေထားတိုင်းပါပဲ။ ပထဝီဝင်နေထားရကျမရေးဌာနတွေဆေးရုံဆေးခန်းတွေကိုလူကိုယ်တိုင်မသွားနိုင်တဲ့ကိစ္စပါဒါမှမဟုတ်လေကျမရေးစနစ်ပေါ့စောင့်ရတဲ့အချိန်ကြတာဆရာဝန်သူနာပြုမရှိတာစတဲ့ချက်တွေပါဝင်ပါတယ်နောက်ပြီးအစိုးရရဲ့ကျမရေးဆုံးရှုံးမှုစနစ်မှာသုံးဆွဲဖို့ဘဏ္ဍာငွေမရှိတဲ့အတွက်လူနာတွေကကိုယ့်အိမ်ထဲကပေးရတာမျိုးတွေလည်းပါတဲ့ပြင်ကျမရေးစနစ်အတွင်းမှာကိုယ်ပဲလူမှုရေးအရခွဲခြားဆက်ဆံနေကြတဲ့အကြောင်းရင်းတွေလည်းပါပါတယ်
ကျမရေးဆောင်ရှောက်မှုမှာရင်းနှီးမြှုပ်နှံဖို့လိုအပ်တဲ့နိုင်ငံတွေအတော်များများရှိနေပါတယ်။ကျမရေးဆောင်ရှောက်မှုကိုပိုရကြမယ်ဆိုရင်လူတွေပိုကြမှာပြီးအကျိုးရှိတဲ့ဘဝတွေပိုရလာကြမှာဖြစ်တယ်လို့ယောဂါကပ်ဘေးတွေကိုလည်းရှောင်ရှားနိုင်လိမ့်မယ်လို့ WHO ကပြောပါတယ်။ဒါရင်မကကျမရေးလူတွေနေတဲ့အတိုင်းပြည်ဟာကြီးပွားတိုးတက်အောင်မြင်ဖို့အလားအလာပိုရှိတယ်လို့လည်း WHO ကပြောပါတယ်ရှင်
။ကမ္ဘာ့ကျမရေးအဖွဲ့ရဲ့290ပြည့်အထိမ်းအမှတ်သတင်းလွှာကိုနှမ်းလောင်ပြောပြပေးသွားတာပါရှင်။အခုမြမရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်။အဂရိလိုက်စားမှုတိုက်ဖြတ်ရေးကိုဖြစ်မြအောင်မဆောင်ရွက်နိုင်တဲ့အတွက်တကြံအမြောက်လိုအတန်းသာမြည်တဲ့လုပ်ရဖြစ်နေတဲ့အကြောင်းဥအောင်ခင်သုံးသက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရရှင်။
အဂတိလိုက်စားမှုတိုက်ဖြတ်ရေးမှာပြည်သူလူထုပါဝင်လာဖို့အတွက်ရုပ်ရှင်မှတ်တမ်းဇာတ်လမ်းတွေရိုက်ကူးပြီးအခြေခံပညာကျောင်းတွေမှာပြသမယ်လို့သိရပါတယ်။သမ္မတတဲ့ဦးဝင်းမြင့်ကလည်းအဂတိလိုက်စားမှုတိုက်ဖြတ်ရေးကိုအရှိန်တိုးမြင့်သွားမယ်လို့ဆိုပါတယ်။ဒီအကြောင်းစာရန်ဖတ်တာလည်းခေတ်စားပါတယ်။2017ကနေပြီးတော့အလုံယုံဆွေးနွေးပွဲမှာအဂတိလိုက်စားမှုအကြောင်းနဲ့ကုထုံးများဆိုတဲ့စာရန်ကိုစီးပွားရေးအကြံပေးဒေါက်တာဦးမြင့်ကတင်သွင်းပါတယ်။နနေ့ကြတော့2013ဩဂုတ်လမှာအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကိုလွှတ်တော်ကပြဋ္ဌာန်းပြီး15ဦးကော်မရှင်ကိုအဂတိလိုက်စားမှုတိုက်ဖြတ်ဖို့တာဝန်ပေးပါတယ်။ဒါပေမဲ့တိုင်းစား4000ကျော်မှာကော်မရှင်က60%သာစုံစမ်းစစ်ဆေးနိုင်ပါတယ်။ NLD အစိုးရတက်လာပြီးနနေ့အကြာဗိုလ်ချုပ်ဟောင်းဦးအောင်ကြည်ခေါင်းဆောင်နဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဒစ်ကိုဖွဲ့စည်းပါတယ်။နလကြတော့ဇန်နဝါရီလမှာအဂတိလိုက်စားမှုတိုက်ဖြတ်ရေးဆွေးနွေးပွဲရန်ကုန်မှာကျင်းပပြီးစာရန်28ဆောင်ဖတ်ပြန်ပါတယ်ကော်မရှင်သစ်ဖွဲ့ပြီးနလအတွင်းတိုင်းစား1000နီးပါးရရှိခဲ့ပြီးနှစ်ဆောင်ကိုသာအရေးယူနိုင်အောင်သိရပါတယ
်အဂတိလိုက်စားမှုတိုက်ဖြတ်ရေးကိုဖြစ်မြောက်အောင်မဆောင်ရွက်နိုင်တဲ့အတွက်တကြံအမြောက်လိုအတန်းသာမြည်တဲ့လုပ်ရဖြစ်နေပါတယ်အဂတိလိုက်စားမှုကျူးလွန်သူဟာဘူကျုံနဲ့ဘူကျုံဟောင်းတွေကအများစုဖြစ်ပေမဲ့သူတို့ကိုတိုင်ကြားသူမရှိရင်အရေးမယူနိုင်ပါဘူးစစ်ဘုခေါင်းဆောင်နဲ့ပြည်ထရေးဝန်ကြီးဌာနဟာအများဆုံးအတိုင်ခံရပေမဲ့ကော်မရှင်ကအရေးယူနိုင်စွမ်းမရှိတဲ့အတွက်အမှုတွေကိုပြည်ထရေးဌာနလက်ထဲပြန်လွှဲပေးရတယ်လို့ဆိုပါတယ်လက်စားမှုကိုတက်သည့်အထောက်အထားတွေနဲ့တိုင်ကြားပေမဲ့မအောင်မြင်တဲ့အတွက်အတိုင်ခံရသူအများရှိကပြဿနာလှုပ်လာတာမျိုးလဲရှိကြောင်းသိရပါတယ်အစိုးရဟောင်းတွေလက်ထက်ကဖြစ်ပွားခဲ့တဲ့အဂတိလိုက်စားမှုတွေကိုအရေးယူတာမှာအစိုးရသည့်ရဲ့ရင်ကြားစည်ရေးမှုကိုထိခိုက်နိုင်တယ်လို့မြင်ကြပါတယ
်။တန်းပြီမှာခေါင်ကမိုးမလုံတဲ့အခါတပီလုံးစီးပြက်ကမ်းပြက်အကျင့်ပြက်နေပုံကိုမြမစကပုံတွေမှာတွေ့နိုင်ပါတယ်။ဒေါက်တာဦးမြင့်ကလည်းခေါင်းဆောင်မှုအရေးကြီးပုံကို2017စာရမ်းမှာပေါ်ပြပါတယ်။ထိတ်ဆုံးကခေါင်းဆောင်ပိုင်းမှာရိုးသားဖြောင့်မတ်မှုစွမ်းရည်ရှိမှုဝိရိယရှိမှုစာရာတွေစံပြဖြစ်ဖို့လူတဲလို့ဆိုပါတယ်အဂတိလိုက်စားမှုတိုက်ဖြတ်ရေးမှာအလွန်ခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ဖို့လိုအပ်တဲ့အတွက်ခေါင်းဆောင်မှုခိုင်မာဖို့နဲ့နိုင်ငံရေးစိတ်ဓာတ်ပြင်းထန်ဖို့လူတဲလို့ဆိုပါတယ်အဂတိလိုက်စားမှုတိုက်ဖြတ်ရေးကိုအများယုံကြည်လက်ခံလာအောင်အစိုးရကိုယ်တိုင်ကအလေးအနက်လှုပ်ပြဖို့လိုပါတယ်လူသိများတဲ့အကျင့်ပြက်မှုအချို့ကိုစစ်ဆေးအပြစ်ပေးပြီးငါးကြီးကြီးအချို့ကိုကြော်ပြဖို့လိုကြောင်းဒေါက်တာဦးမြင့်ရဲ့2017စာရမ်းမှာဖော်ပြထားပါတယ
်တရုတ်သမ္မတရှီကျင်းဖင်ဦးဆောင်ပြီးစခဲ့တဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဟာအတော်လေးခရီးရောက်နေပုံရပါတယ်ဝန်ကြီးနဲ့ပြည်내အဆင့်မှာ58ဦးဌာနမှုအဆင့်မှာ3300ခရိုင်အဆင့်မှာ2000ကျော်မြို့နယ်အဆင့်မှာ8000နဲ့ပါတီကေတာ3000အပါဝင်အမှုရန်5000ကျော်ကိုဖမ်းဆီးစစ်ဆေးအပြစ်ပေးနိုင်ခဲ့ကြောင်းသိရပါတယ်အရေးယူခံရတဲ့အထဲမှာအမျိုးသားခေါင်းဆောင်5ဦးပါဝင်တာကိုကြည်ပြီးအဂတိလိုက်စားမှုတိုက်ဖြတ်ရေးဟာရှီကျင့်ဖင်ရဲ့နိုင်ငံရေးတိုက်ပွဲဖြစ်နေတယ်လို့မြင်ကြပါတယ်။အဂတိလိုက်စားမှုကိုဦးဆောင်တဲ့ပါတီစည်းကမ်းထိန်းသိမ်းရေးကော်မရှင်ဥက္ကဋ္ဌဝမ်ကြည်ရှမ်းမနစ်ကနှုတ်ထွက်သွားပါတယ်။နိုင်ငံရေးအဂတိကင်းစင်ပြီး तीसा शिबू गोदा त्यो तमरागा अधिका ठारे लो वंचिशंगा प्योवारे
त्यो कमीने पार्टी मा पार्टी वें तं कोजे निवासी रामु ओस्वा लामु नाइमु मुल केके बारे बहु सोया का उपरे प्योपी पॉलिसी चमताई यारु असिसे मा लाइना लाइमे लो ममियोले नाइमाबु दाजां सोया यंदिया तकुलो सीकं शीला आउ युएडे अगली लेसामु टाइपे येगु लुजाइ म्याने बारे Yamavimale agri le samu tepe yego, a soyaga, a lene, sanga nejao, piduga, jonchi labu, yeji de lo, zanwailaga, chimpare, yangon park royal, swinuwema, piosu, toyabare. Yamavima agri le samu tepe yego, commissiona, tawin, loka yabare, commissiona le piatanare, ubri, ten lo yaramu, tiamu, machiman, tivare. Yashi jiru, a yan chanda nejarago, commissiona, tibime, Tangdu machine, a yemi you name Babu. Dajang, Imtan Chanda need a winjine do winji houndu, a ye you damn you machine jaunti abare. Tio commune partyga party, tansin ye lo talum, yama tamadogale, tansin ye lo name so you know, agri lai samu type yegu, yonchi lajabu shibare.
ကောင်းကင်မြန်မာအခြေတုံးတက်ချက်ကိုကြာသာပရိနိညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်အခုဒေါ်လာလာတန်စီဇန်ပို့ချပေးနေတဲ့အမေရိကန်စတိုင်အီရီယန်သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်
Dreamba, English American Sai Gandama, Mia Mau, Nangain Lokama, Thong No Nidia, Edom Aton Chugu, Jim Jabi Mamu, Patama Uzo.
Throw a curveball.
Good Jim Jabi Mapipare, Salum Banga, T H R O W, Throga, Pieta, Ega Deku, C U R V E, Curvega, Guida, Gauta, B A L L Borga, Bolum Pibi, Successume Taya, Devegaro, Queenie, County de Bolungu Pieta Pipare. Tidonga, baseball, so de, better ne, tennis ball, yue, boloma, atizago, a wego ya on, yide, merigama, teiko, name chide, axanigane, sentelara pipare. Bolompide, pitchega, pipere, bolongo, better, damamho, hitterga, wezon ya on, yangnaimbo, josayara pipare. Dajon, pecka, pipere, bolong, lame, lango, ayun sayara, pite, dwejande, pite, duga, တဲ့တဲ့မပြစ်ပဲနှီးအမျိုးမျိုးကိုအသုံးပြုပြီးလက်မှာကိုင်းပြီးကိုခန္ဓာအနေထားနဲ့အာယူပြီးပြစ်လိုက်တဲ့ဘောလုံးဟာလဲပြီးရောက်တဲ့အတွက်ရိုက်တဲ့သူအနေနဲ့လာလန်းကိုခံမရခက်စီတာဖြစ်ပါတယ်။ဒါကြောင့်ဒီအသုံးရဲ့အီဒီယမ်အသေးပဲကတဖက်လူကိုအငိုက်မိစေတဲ့အံအားတင်စေတဲ့မမျှော်လင့်တဲ့လောက်ရက်ကိုဆလိုတာဖြစ်ပါတယ်။ဒီအသုံးကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အင်ကဘေကျင် ဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျန်အင်ဂျာမေလကုံတွေ့ဆုံမှုစီစဉ်ထားပေမဲ့လို့လေရဲ့အကန့်အသတ်မရှိသေးတဲ့အချိန်မှာကင်ဂျွန်အွန်ကသူမြောက်ကိုရီးယားခေါင်းဆောင်ဖြစ်လာပြီးတဲ့နောက်ပိုင်းပြပကိုပထမအဦးဆုံးထွက်တဲ့ခီးစဉ်မှာပေကျင်းဖြစ်တဲ့အတွက်တရုတ်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးခိုင်မာကိုပြတ်သားလိုက်ရာရောက်တာလည်းဖြစ်ပါတယ်။ဒါကြောင့်ထရမ့်နဲ့ကင်တို့မတွေ့ဆုံမီတရုတ်ကဒီမမျှော်မြင်တဲ့အလေပခီးစဉ်နဲ့အငိုက်မိသွားစေတယ်လို့ CNN ကရေးသားရမှာ China throws Trump a curveball ahead of his meeting with Kim လို့ရေးသားခဲ့တာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary threw a curveball at work yesterday when she announced she's quitting.
မေရီကမနေ့ကအလုပ်မှာအလုံးကိုအငိုက်မိစေတဲ့ပြောကြားချက်ကတော့သူအလုပ်ထွက်တော့မယ်ဆိုတာပါပဲဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary threw a curveball at work yesterday when she announced she's quitting
ခုဆက်လက်တင်ပြပေးမှာကတော့
Trump card
ဖြစ်ပါတယ်စာလုံးပေါင်းက TRUM Trump က triumphant or victory ဆိုတဲ့အောင်မြင်မှုကိုဆိုလိုပြီးကတ်ကတော့ဖဲကြဖြစ်တဲ့အတွက်ကြောင့်အနိုင်ရစေတဲ့ဖဲကြလို့လုံးောက်ဒိဗေရပါတယ်။ကျမတို့မြန်မာမှာတော့နိုင်ပွင့်ဖဲကြကိုဆလိုတာဖြစ်ပါတယ်။ဒီဖဲကစားနီးဟာ15ရာစုဥရောပကဆင်းသက်လာတာဖြစ်ပြီးဖဲကြတွေအနေနဲ့တစ်ခုခုကိုနိုင်ပွင့်ဖဲကြဖြစ်သတ်မှတ်ပြီး အဲ့ဒီဖဲချက်တက်လာတဲ့လူဟာဘယ်နေရာမှာမဆိုအဲ့ဒီဖဲချက်ကိုထည့်သုံးနိုင်တဲ့အတွက်ကြောင့်လေအနိုင်ရစီမဲ့ဖဲချက်ဖြစ်တာကိုဆိုလိုပါတယ်။ဒါကြောင့် EDM ဆိုတဲ့တော့ဘိုက်ဒီပဲကတော့ကျမတို့မြန်မာဘန်းစားမှာဆိုရင်နိုင်ပေါက်ကိုကင်ထားနိုင်တာဖြစ်ပါတယ်။ဒီသုံးကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အင်းရဲ့မကြာသည့်မိကဘီဂျင်းကိုသွားရောက်တဲ့ခီစင်ဟာထိမ့်သိမ့်ရခက်လာတဲ့မြောက်ကိုရီးယားနဲ့ပတ်သက်လို့တရုတ်တွက်ကတန်တမာကြီးလောကမှာအသာစီးရစေတာဖြစ်ပြီးမြောက်ကိုရီးယားကိုနိုင်ပေါက်ကင်ထားလိုက်နိုင်တယ်ဆိုပြီးတော့ပြတ်သားလိုက်ရရောက်တဲ့အတွက်ကြောင့်လေအယ်ဂျာဇီးရာသတင်းစထာနာက China's Trump card on North Korea ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Grubbe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John played his Trump card so he got the contract
John ကသူ့နိုင်ပေါက်ကိုကင်ပြလိုက်တဲ့အတွက်ကြောင့် contract စာချုပ်ကိုသူရလိုက်တယ်လေလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
John played his trump card, so he got the contract.
ခုနောက်ဆုံးတင်ပြပေးမှာကတော့
Turn the screws on.
ဖြစ်ပါတယ်ဆာလုံးပေါင်းက T-U-R-N, turn ကလှဲတာ T-H-E, the S-C-R-E-W-S, screws ကလက်သမားတွေသုံးတဲ့ဝက်ဥတွေဖြစ်ပြီး on ကအပေါ်မှာလို့လုံးောက်ဒေးပဲရတဲ့အတွက်ကြောင့်စကစုခုရဲ့တောက်ရိုက်ဒေးပဲကတော့ဝဲဥတွေကိုလှဲ့တာတနည်းဝဲဥတွေကိုချက်တာဖြစ်ပါတယ် idiom ဆိုပေတော့ white day တွေကလည်းရှင်းပါတယ်ဆိုနေရတဲ့အခြေအနေတွေရင်ဆိုင်နေရတဲ့ကြာပူပြီးဖိအားပေးခံရတာတခုခုနဲ့အကြက်ခိုင်းခံရတာဖြစ်ပါတယ်တနည်းတော့အင်အားသုံးမှုချိန်ချောက်မှုအကြမ်းဖက်မှုစသဖြင့်တို့ကိုတုံးပြီးဖိအားပေးတာဖြစ်ပါတယ်ဒီအသုံးကိုအထီးကျန်ပိုင်းပဲခံထားရတဲ့မြောက်ကိုရီးယားရဲ့အဓိကဝင်ငွေနဲ့စားသုံးကုန်တို့ကိုတရုတ်ကကူညီထောက်ပံ့နေတာဖြစ်တဲ့အတိုင်းအမေရိကန်နဲ့မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲတွေမကျင်းပမီကုလသမဂ္ဂပိတ်ဆို့မှုဒီစိတ်တစ်ပိုင်းကြောင့်တရုတ်ကမြောက်ကိုရီးယားထံကနေဂုဏ်စည်တွေဝယ်ယူတာမြောက်ကိုရီးယားကိုလည်းကူညီတာတွေမရှိတဲ့အတွက်ကြောင့်မြောက်ကိုရီးယားမှာအချက်တွေပြီးတရုတ်ကိုဥညွံ့ရတဲ့အခြေဆိုင်တဲ့အတွက်ကြောင့် The Telegraph သတင်းစာကြီးမှာ China turns the screws on North Korea by cutting its petrol supply report says အစီအင်ခံစားရဆောင်ရတရုတ်ကမြောက်ကိုရီးယားကိုတက်စီရောင်းချနေတာတွေကိုဖြတ်တောက်လိုက်ပြီးဖိအားတိုးပေးနေတယ်လို့ဖော်ပြခဲ့တာဖြစ်ပါတယ်ဒီအုပ်နဲ့ပတ်သက်လို့ George Grubbe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The bank is turning the screws on Joe for his failure to make payments on his car loan
ကားအချို့ယူထားတာနဲ့ပတ်သက်လို့မမပြန်ဆက်နိုင်လို့ဂျိုးအပေါ်မှာဘန်ကအချက်ကင်မှုတွေလှုပ်လာတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The bank is turning the screws on Joe for his failure to make payments on his car loan.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
throw a curveball, trump card, turn the screws on.
ဖြစ်ပါတယ်နောက်တွင်ပါကုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style idiom တို့အင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်VOA သတင်းရှင်တွေအနေနဲ့ကျမတို့ VOA ကိုစာရက်ကတစင်ဝေဖန်ကြံပြစာတွေပြဖို့လိုတယ်နားဆင်လို့တဲ့တည်တဲ့ချင်းတွေတောင်းယူလို့တယ်ဆိုရင်ကျမတို့ရဲ့စာရိုက်လိပ်စာက VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလံစွန့်နေကစီစဉ်ကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါတယ်ကိုအောင်လွင်ဦးကစီစဉ်ထုတ်လွှင့်ပေးထားပါတယ်ရှင်
မင်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုင်းစီစဉ်မှာတော့မြန်မာပြည်အတွက်နိုင်ငံတကာဆက်ဆံရေးဘလောက်အရေးကြီးလဲဆိုတာကိုဆွေးနွေးတော့မှာဖြစ်ပါတယ်ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအစိုးရတတနှစ်ပြည့်မင်းငွန်းပြောတဲ့အထက်မှာပြည်ရင်းပြည်ပစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာအတိုင်းဝိုင်းမှာတာဝန်သိစွာရည်တည်နိုင်မှုအရေးကြီးတာကိုနားလည်အသိအမှတ်ပြုကြောင်းထည့်ပြောသွားပါတယ်ဒီချိန်ထဲမှာပဲဒီတိုင်းပြည်အခြေအနေလိုအပ်ချက်နဲ့အညီရှောက်လန်းရင်းနဲ့ဒီနိုင်ငံတကာသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရနေတယ်ဆိုပြီးသူကပြောသွားပါတယ်ဆိုတော့ဒီမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘလောက်အရေးကြီးနေသလဲဆက်ဆံရေးပြည်လည်အောင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေဖြစ်ကြတဲ့မြန်မာအရေးအခက်ခဲပုဂ္ဂိုလ်တူဖြစ်တဲ့ဦးအောင်သူငယ်တခါတည်း1990ပြည့်ရွေးကောက်ပွဲမှာပလဲမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တူဖြစ်ခဲ့ပြီးတော့အခုချိန်မှာတော့အမေရိကန်ပြည်ထောင်စုမှာအခြေစိုက်ထားတဲ့ဒေါက်တာတင်းဆွေတို့ကပင်နယ်ဆွေးနွေးဆောင်မှာဖြစ်ပါတယ်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေလိုင်းမှာရောက်နေပါပြီအရင်ဆုံးကတော့ကျွန်တော်ဒီကိုအောင်သူငယ်ရဲ့ရေဝီယာတုံးသက်ချက်ကိုကြားကြပါတယ်ဆိုတော့ကျွန်တော်တို့ဒီချိန်တုန်းကတော့ဒီမြန်မာနိုင်ငံမှာစစ်ဆေးရတဲ့လက်ထက်မှာနိုင်ငံတကာပိတ်ဆို့တံခတ်အရေးယူတာရှိခဲ့တဲ့စစ်ဆေးရတွေကလည်းနိုင်ငံတကာကိုဂရုမစိုက်ဖက်နဲ့နေခဲ့ဘူးပါတယ်အခုကတော့ဒီလိုမျိုးဖက်နဲ့ဒီအရသာအစိုးရလည်းဖြစ်လာတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုလည်းပဲဟိုကြိုးစားနေတဲ့တိုင်းပြည်ဖြစ်လာတယ်ဆိုတော့နိုင်ငံတကာအတိုင်းဝန်းနဲ့ဆက်ဆံရေးကောင်းမှုကမြန်မာပြည်အတွက်ဘလောက်ထင်များအရေးပါနေပြီလဲကိုအောင်သူငယ်ဟု
တ်ပါတယ်အရေးပါပါခင်ဗျာကျွန်တော်သူသဖြင့်တော့ကျွန်တော်တို့လူမဖုံးပြူတဲ့နိုင်ငံတွေကဟိုနိုင်ငံတကာကနေပြီးတော့အခုကြီးထောက်ပံ့နေစဉ်းစားပါတယ်နောက်တစ်ခုကကျတော့ချင်းငွေလိုကိစ္စမျိုးလည်းစဉ်းစားပါတယ်ဆိုတော့အဲ့လိုအနေထားမှာတော့ကျွန်တော်တို့ ਨੇ ဒီနိုင်ငံတကာမိသားစုကဟိုစင့်ပြီးတော့ကျွန်တော်တို့အပြည်နယ်မှာပိုကောင်းတဲ့အနေထားရှိပါတယ်ဆိုတော့တလုံးကတော့ဒေါအောင်ဆန်းစုကြည်ကလည်းဟိုမိကွန်းနဲ့မှပြောပါတယ်ဒီအမျိုးသားကျွန်တော်တို့ဖွံ့ဖြိုးရေးဟိုမူဝါဒပေါ့နော်ဒါဟိုကျင်းလာတဲ့ပွဲမှာသူ့အနေနဲ့ပြောသွားတာကနိုင်ငံတကာဖွဲ့စည်းတယ် ਨੇ ပူးပေါင်းပြီးတော့ဆောင်ရွက်သွားမယ်ကျတာကလည်းကျွန်တော်တို့နိုင်ငံအတွက်အရေးကြီးရဆိုတာမျိုးသူပြောသွားဥတာရှိပါတ
ယ်။ဟုတ်ကဲ့။ဆရာဦးတင်ဆွေရဲ့သဘောထားခင်ဗျအခုချိန်မှာဒီမြန်မာနိုင်ငံအတွက်နိုင်ငံတကာနဲ့ဆက်ဆံရေးကောင်းမှုဟာဟိုဘယ်လောက်ထိအရေးကြီးနေလဲခင်ဗျ
။နိုင်ငံတကာနဲ့ဆက်ဆံရေးကတော့နိုင်ငံတိုင်းမှာအချိန်တိုင်းအရေးကြီးပါတယ်ခင်ဗျ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြင်းပြမှုတုတ်တဲလာတဲ့နိုင်ငံတကာဆက်ဆံရေးရလို့ဖြစ်လာတဲ့ကာလကလေးကနှစ်ပေါင်းကြာပြီပေါ့။အဲ့ဒီတွေကနိုင်ငံတိုင်းနဲ့နိုင်ငံတိုင်းဟာနိုင်ငံတကာမှာတာဝန်ယူဖို့လိုအပ်ချက်တွေလည်းရှိတယ်။နိုင်ငံတကာလေးစားတဲ့အစိုးရတိုင်းပြည်ဖြစ်ဖို့လည်းလိုအပ်ပါတယ်။ဒါကအပြန်လာမှာတာဝန်ရှိတယ်လို့ဟာခံစားခွင့်လို့ပြောမယ်ဟာလေးလေခုနကိုအောင်သူကြီးဆွေးနွေးသူပေါ့နော်ကျွန်တော်ရှိလာတဲ့အတွက်နိုင်ငံတိုင်းဟာကိုယ်နိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာကောင်းအောင်ကြိုးစားဖို့တာဝန်ရှိတယ်။အရေးလည်းအမှန်တမ်းမှကြီးပါတယ်။ကျွန်တော်တို့ဟိုနိုင်ငံဒီကနေ့ကလာမှာခဏပြောသလိုပေါ့နော်ဟိုပုံရိပ်တော်တော်လေးဟိုမကောင်းဘူးမကောင်းတဲ့အထက်မှာကျလာတယ်ဆိုတော့ပြောရင်ဟိုမှန်တယ်ခင်ဗျာအဲ့တော့ဒါကိုကောင်းအောင်ဖို့လိုအပ်တယ်လို့တော့အောင်ဆန်းစုကြည်ထောက်ပြတဲ့အချက်ကမှန်ပါတယ်ကျွန်တော်လုံးဆက်ကြီးအများကြီးရှိပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဒီမြန်မာနိုင်ငံအနေနဲ့ဆော့ဆော့ဆရာပြောသလိုပေါ့ဟိုလက်တလုံးမှာဒီနိုင်ငံတကာဆက်ဆံရေးမှာအဖို့ထဖြစ်စရာဒီပုံရိပ်ထိခိုက်နေတဲ့ကိစ္စကတော့ဒီရခိုင်ပြည်နယ်အချက်တဲလို့ပဲပြောရပါလိမ့်မယ်အထူးသဖြင့်တော့ဒီရခိုင်ပြည်နယ်အချက်တဲနဲ့ပတ်သက်လို့ကုလသမဂ္ဂလို့ဒီနိုင်ငံတကာအဖွဲ့အစည်းတွေအနောက်နိုင်ငံတွေနဲ့လည်းတိတ်ပြီးတော့ပြည်ပြည်လည်းလည်းရှိရမတွေ့ရပါဘူးဟိုချိန်ထဲမှာပဲဒီကျွန်တော်တို့ပြည်တွင်းမှာဒီအချုပ်ချပိုင်နိုင်ငံဖြစ်တဲ့ပြည်ပဆွတ်ဖက်ဆရာမလို့ဆိုတဲ့အမျိုးသားရေးမာနပြင်းထန်တဲ့သဘောထားမျိုးတွေလည်းရှိနေတာဆိုတော့ကိုအောင်သူငယ်ကိုကျွန်တော်ဟိုမေးချင်တာဒီအစိုးရအဓိကဦးဆောင်နေတဲ့ဒေါက်တာဆန်းစုကြည်ပြောတယ်လို့ပေါ့လေကမ္ဘာအတိုင်းဝိုင်းမှာမြန်မာနိုင်ငံအနေနဲ့တာဝန်သိစွာရည်တည်နိုင်မှုအရေးကြီးတယ်ဆိုတော့ကျန်တဲ့ဒီအစိုးရထဲမှာတာဝန်ယူထားတဲ့သူတွေကြားထဲမှာရောသဘောပေါက်လက်ခံမှုလုံလုံလောက်လောက်ရှိနေရလားခင်ဗျာ
အဲ့တော့ခက်တယ်ခင်ဗျာဆိုတော့အထူးသဖြင့်တော့ဒီကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းရာရိုးဟင်းရာအရေးပေါ့ဆိုတော့ဒါကဟိုဆက်ဆက်တိမခံနိုင်တဲ့ကိစ္စမျိုးလို့ဖြစ်နေတယ်ဆိုတော့အထူးသဖြင့်တော့ဒီနိုင်ငံတကာဘက်ကကြတော့ဆွတ်ဆွဲတာကဒီအခုဒုက္ခတွေတွေထွက်ပြေးတဲ့ကိစ္စမှာအလွန်ကျွံနေရှိသွားတယ်ပေါ့နော်အထူးသဖြင့်လူခွင့်ရေးချူဖောက်မှုတွေရှိတယ်ဆွတ်ဆွဲပါတယ် ဲ့တော့နိုင်ငံတကာဘက်ကကြတော့အထူးသဖြင့်ကုလသမဂ္ဂကဒီ fact finding mission လို့ခေါ်တဲ့ဒီအချက်လက်စုံစမ်းလေ့လာရေးကော်မရှင်တောင်းဆိုတာတွေလည်းရှိပါတယ်ဆိုတော့အဲ့ဒါအပြင်မှာနောက်ထပ်ကျွန်တော်တို့နိုင်ငံတကာဖိအားလို့ပြောလို့ရလာတာကဟိုကျွန်တော်တို့ဒီကျွန်တော်တို့စီကတော့ဒီကိစ္စနဲ့ပတ်သက်တဲ့အထူးသဖြင့်တော့တပ်မတော်ခေါင်းဆောင်တွေကိုစစ်ခုံရုံးတင်ဖို့ဆိုတဲ့ဟာမျိုးတွေပြောလာတာတွေရှိပါတယ်။ဟောနိုင်ငံတကာပြန်ဆိုးမှုခုံရုံးတင်ဖို့ပေါ့နော်။ဆိုတာတွေပြောလာတာတွေရှိပါတယ်။ဆိုတော့နောက်တစ်ခုကတော့ R2P လို့ခေါ်တဲ့ဒီကုလသမဂ္ဂရဲ့ကုဘာသာကိုကာကွယ်စောင့်ရှောက်နိုင်ရင်းမရှိတဲ့သူတွေကိုဒီလိုမျိုးဝေရောဆောက်ရှောက်ရတော့မယ်ဆိုတဲ့ကိစ္စမျိုးပေါ့နော်ဆိုတော့ဒါမျိုးတွေလည်းပြောလာဆိုလာတာတော်တော်ရှိတယ်ဆိုတော့နောက်ကကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုဒဏ်ခတ်ပိတ်ဆို့မှုတွေပြန်လုပ်လာမယ်ဆိုတော့ဖိချောက်မှုတွေလည်းရှိနေတော့အခုချိန်ကတော့ပို့ပြီးတော့ဟိုအရေးပါလာတယ်လို့ထင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါဆရာဦးထက်စေသဘောထားခင်ဗျဒီနိုင်ငံတကာသဘောထားအမြင်တွေကိုအလေးပေးစောင့်ဖို့လည်းလိုတယ်ဆိုတော့ဒီအစိုးရတွင်မှာပြည်ပြည်ဝဝလက်ခံထားတဲ့အနေအထားရှိရလားဆရာ
အာအစိုးရဘိုင်းဆိုတော့တော်တော်ခက်တယ်ခင်ဗျကျွန်တော်နိုင်ငံတကူပါအစိုးရရှိတယ်အဲ့ဒါလွတ်တော်ရှိတယ်နောက်တစ်ချိန်ထဲမှာဒီဖွဲ့စည်းပုံအရတာဝန်ယူထားတဲ့တပ်မတော်ဆိုလို့ဟို၃ပိုင်းလို့ရှိနေတော့ကဒီ၃ပိုင်းလုံးကိုကျွန်တော်တို့ပြောရမယ်ပြောမှ၃ပိုင်းလုံးမှာတော့ရှိသလားမရှိဘူးလားဆိုတော့ကျွန်တော်တို့အဝေးကအပြင်ကလူဟိုပြောရတာတော့တော်တော်ခက်တယ်ဟိုအမနာနာပြောတော့ရှိနေလို့သားလေးဟင်ပုံရိပ်ကျွန်တော်တို့ကြာဆင်းနေတာဖြစ်ပါတယ်အဲ့တော့နိုင်ငံတကာကနိုင်ငံတစ်ခုကိုကြည့်တဲ့အခါမှာအဓိကဟိုအချက်တော်တော်များများရှိတာပေါ့ဒီနိုင်ငံရဲ့အရေးတွေလုံနိုင်ငံနဲ့ဆိုမှတာဝန်ရှိမှုအပိုင်းမှာသုံးခုကျွန်တော်တွေ့ပါတယ်အရေးကြီးဆုံးကပရမတ်ချက်ကဥပဒေစိုးမိုးရေးဖြစ်ပါတယ်တရားဥပဒေလေးစားလိုက်နာမှုဆိုတဲ့အပိုင်းနံပါတ်2ကတော့လူ့အခွင့်အရေးကိစ္စနဲ့နံပါတ်3ကတော့သဘောဝပတ်ဝန်းကျင်ပေါ့ဒီအချက်ကြီး3ချက်ကိုကြည့်တော့အခုနရခိုင်ကိစ္စကိုပဲပြောမယ်ဆိုရင်အဒါလူ့အခွင့်အရေးဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့ပြစ်တင်ပြစ်ဖို့ရတာဖြစ်ပါတယ်အဲ့တော့ဒီကိစ္စကိုဟိုဒီလိုဖြစ်နေပြီအဲ့တော့ဒါကိုပြုပြင်ဖို့ဆိုတဲ့နေရာမှာအာကျွန်တော်တို့ခုနကကျွန်တော်ပြောတဲ့တာဝန်ရှိတဲ့အစိပ်ပိုင်းကြီး၃ခုကဘယ်လောက်ထိလုံနိုင်တယ်လဲဆိုတော့ကျွန်တော်မြင်တာအမ်တမဟိုအားနေနေတယ်လုံရကောင်းမှမသိတာရောလုံချင်သိမရှိတာရောဖြစ်နေသလားလို့ကျွန်တော်ကဟိုတန်တရားရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတို့ဆွေးနွေးပြရကျေးဇူးအောင်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ဆိုပြီးကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်မှာမှာကိုရောက်နေပါတယ်သူတို့လည်းကျွန်တော်အလှည့်ပေးချင်ပါသေးတယ်ဆိုတော့အရင်ဆုံးကတော့ဒီကိုတင်ထေးဝင်းမှာပြည်မျိုးဖြစ်ပါတယ်ကိုတင်ထေးဝင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့နိုင်ငံကလေတော်ရဆိုတဲ့လက်ရှိမှာအနောက်နိုင်ငံတွေနဲ့ကျွန်တော်တို့အင်အားကြီးအင်ကြီးချင်းတရုတ်နိုင်ငံကြားမှာဂျမ်းညံ့နေတဲ့အဖြစ်အပျက်တခုဗျာကျွန်တော်ပြောရတာဂျမ်းညံ့တဲ့နေရာမှာလည်းအနောက်နိုင်ငံတွေကလည်းရင်းနှီးမျိုးနိုင်ငံတွေတစ်ဖက်ကဒီကလည်းရင်းနှီးမြှုပ်နှံပြီးသားစီကပမာဏကြီးတော်တော်များနေတယ်။အဲ့ဒီမှာဒီနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုပမာဏကြီးကလည်းပဲသူတို့တော်တော်များများလမ်းကြောင်းတွေပိတ်နေကြတယ်။အဲ့တော့အဲ့ဒီနှစ်ခုကြားမှာဒီနိုင်ငံညက်နေတာကိုချောင်းပြီးတော့ကျွန်တော်တို့ထွက်နိုင်တဲ့နည်းလမ်းကိုရှာနိုင်တဲ့အတွေးပေါ်ပညာရှင်အစိုးရထဲမှာလည်းလိုတယ်ပေါ့နော်။အဲ့တော့လက်ရှိအစိုးရထဲမှာလည်းနောက်ကျောက်ကဌာနတို့မှာလည်းအစိုးရသေးတယ်ဆိုတာဘာလို့လဲဆိုတော့တော်စားသူကြီးပြောခဲ့တဲ့စကားရှိတယ်ရွေးကောက်ပွဲအကျိုးစီးရင်ရေးကာလမှာသမင်းအိုးရဲဟိုဟုတ်တယ်ကဲကိုသမဲသိုးတွေထည့်လဲပဲအိုးအတော့အတော့ပဲဆိုတာအခုအဲ့ဒီလိုဖြစ်နေတာအိုးတွေထဲမှာသမဲသိုးတွေလည်းပါတော့ပါလို့ဒီလိုတွေဖြစ်နေတာဖြစ်နေပြီဒါတွေပြန်ပြီးအစိုးရကတုံ့ပြန်ဖို့တော့လုံးနေပြီလို့ထင်တယ်လေ
โอเคကိုတင်ထေးဝင်းကျေးဇူးပါဆိုတော့ဟိုဒါနဲ့ဆက်ဆက်ပြီးကိုအောင်သူငင်းကိုလည်းဆွေးနွေးစေချင်ပါတယ်ကျွန်တော်ဒီမြန်မာစိုးရအနေနဲ့ကတော့ကျွန်တော်အခုဟိုနိုင်ငံတကာနဲ့ဆက်ဆံရေးလို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံခြားရေးမူဝါဒအကြောင်းကိုလည်းထည့်ပြောဖို့လိုပါလိမ့်မယ်ဆိုတော့ဒီနိုင်ငံခြားမူဝါဒရေးရမှာတော့ကျွန်တော်ဒီအခုစိုးရလည်းပဲအရင်လိုပဲဒီဘက်မလိုက်ပဲတက်ကြွတဲ့မူဝါဒကိုကျင့်သုံးဖို့ဆိုပြီးသူတို့ပြောထားပြီးသားလည်းရှိပါတယ်ဆိုတော့လက်တလောအခြေအနေမှာဟောဒီနိုင်ငံတကာဆက်ဆံရေးမှာကျွန်တော်တို့ဟိုအရင်စိုးရဆက်ဆက်လက်ထက်နဲ့စာလို့ရှိရင်အခုဒီဟိုမူဝါဒကျင့်သုံးမှုတွေကဟိုထူးထူးခြားခြားတိတတာပေါ်လေဆက်ဆံရေးကောင်းလာနိုင်တဲ့ဟိုချင့်ကပ်မှုမျိုးတွေမြင်ရောမြင်ရလားကိုအောင်သူငယ
်ဆိုအခုချိန်ကြီးတော့ဟိုကျွန်တော်တို့ကဟိုဖိအားပေးခံရတဲ့အနေအထားဆိုတော့ပြန်ကောင်းလာအောင်ကြိုးစားရတဲ့ဆိုတဲ့အနေအထားမျိုးတော့ရှိပါတယ်ဆိုတော့ဒါပေမဲ့လည်းဟိုဒီလိုအနေအထားကဗျာဟိုပို့ပြီးတော့ကောင်းလာတယ်လို့ပြောတော့တော်တော်ခက်တာပေါ့အထူးသဖြင့်တော့နိုင်ငံတကာဘက်ကဒီအခုရခိုင်ဒေသကိုသွားပြီးတော့ကိုတိုင်ကိုကြဝင်လေ့လာခြင်းနဲ့နောက်ကရင်ပြည်ပြည်တွေကိုလွတ်လပ်စွာသွားခွင့်ပေးဆိုတာမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးတွေကအခုချိန်ကြီးကျွန်တော်တွေ့သလောက်ကအစိုးရကမသိနိုင်သလောက်ရှိပါတယ်ဆိုတော့အဲ့တော့သူတို့ကိုယ်တိုင်ခေါ်ပြီးတော့စီစဉ်နဲ့ဟိုပြပွဲတွေတော့ရှိပါတယ်နိုင်ငံတကာတန်တမာတွေခေါ်သွားတယ်ဟိုတလောကစစ်ပတ်မှုတွေခေါ်သွားတယ်ပေါ့နော်ဆိုတော့ဒီလိုမျိုးလိုက်ပြတာတွေရှိပေမဲ့လည်းနိုင်ငံတကာဘက်ကမကြည်နက်တဲ့အနေအထားမျိုးရှိသေးတယ်လို့ထင်ပါတယ် နောက်တစ်ခုကကျတော့ဒီဒုက္ခတွေတွေပြန်လာရေးပေါ့နော်ဆိုတော့ဒီကိစ္စမှာလည်းအခုချိန်ကြီးကကျွန်တော်တို့ဟိုလတချို့ရှိလာပါပြီဒါပေမဲ့ပြန်ရောက်လာတဲ့အရေးတော့ကအတော့ကိုနည်းနေသေးတယ်လို့ပြောလို့ရပါတယ်
โอเคเสียอุเทศเสียตบราครับเนี่ยกูที่နိုင်ငံကဆက်ဆံရေးမှာကိုကျွန်တော်တို့อ่ะဒီအခုဆိုးရလဲပဲအရင်တော့ကလိုပဲကျွန်တော်မြန်မာနိုင်ငံနိုင်ငံခြားရေးမူဝါဒဒီဘယ်မလိုက်ပဲနဲ့တက်ကြွတဲ့မူဝါဒကိုရှင်းသုံးနေတယ်ဆိုတော့ဒီအခုဆိုရင် NDR လဲအဆိုးရလောက်လာနှစ်နှစ်တော့ရှိပေါ့เนาะဆိုတော့အရင်အဆိုးရရင်ねစာလို့ရှိရင်ထူးထူးခြားခြားဒီမူဝါဒကိုရှင်းသုံးပြီးတော့လုပ်နေတဲ့နိုင်ငံခြားရေးမူဝါဒတွေမှာရောထူးထူးခြားခြားဖြစ်ဟိုမြင်မိတာတွေရှိလားတိုးတက်မှုရတဲ့အပိုင်းတွေမှာ
โอเคဒီလိုရကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံခြားရေး policy ကဒီပဲမလိုက်ပေါ့နော်တက်ကြွတယ်ဆိုတာပေါ်ကျော်ကြီးနေဝင်လက်ထက်ကလေးကဒီမူဝါဒကျင့်သုံးတာပါပဲအဲတခြားနောက်ထပ်တက်တဲ့ပေါ်ကျော်မူကြီးတွေလက်ထက်ရောသမ္မတဦးသိန်းစိန်လက်ထက်ရောအခုလက်ထက်ရောအတူတူကျင့်သုံးကြတယ်ဒါပေမဲ့ဟိုတိရတိုင်အခုမှဘာလို့ဖြစ်တယ်လဲအဲဘာလို့ပိုဆိုးတယ်လဲပေါ့နော်ပုံရိပ်ကိစ္စမှာကျွန်တော်မြင်တာတို့လိုပြနိုင်ငံရေးကိစ္စမှာအရင်စစ်ဆိုးရတဲ့လက်ထက်ကနေပြီးတော့ဒေါ်အောင်ဆန်းစုကြည်ဟိုနေရာရလာတဲ့အချိန်မှာတော်တော်လေးဟိုအလားလားကောင်းပြီလို့ကျွန်တော်တို့မျှော်လင့်ထားခဲ့ကြတာအမှန်ပါပဲဒါပေမဲ့အခုလို့ဖြစ်တာဘာကြောင့်လဲဆိုတော့ကျွန်တော်သုံးသပ်ကြည့်တာကဒီလိုပြလုံနိုင်စွာရှိတဲ့အဆိုးရဒေတိုင်းမှာအဲ့ဒီတက်နေတဲ့အဆိုးရကိုတက်လာတဲ့အဆိုးရကိုအာဏာချုပ်တွေထောက်ပြပြီးတော့နောက်ယူကောက်ပွဲအတွက်ဟိုမဲပြင်တဲ့ဟိုအဆိုးရမဟုတ်တဲ့အင်အားစုတွေကလည်းရှိတယ်ခင်ဗျအဲ့ဒါကဟိုတမင်တကာလောက်တာပေါ့နော်နောက်အကြောင်းကအကြောင်းမလှလို့ဖြစ်လာတဲ့နိုင်ငံတကာနဲ့ဆက်ဆက်တဲ့အဖြစ်အပျက်တွေလည်းပဲရှိလာရှိနိုင်တယ်ဒီနှစ်ခုကြောင်းဒီခုအဆိုးရလက်ထက်မှာပုံရိပ်ကျဆင်းသာလာလို့ကျွန်တော်ကသံသယရှိတယ်ကျွန်တော်တို့နိုင်ငံဟာနိုင်ငံကြီးတာနိုင်ငံကြီးတစ်ခုခုဖြစ်အောင်တော်ဝင်တည်တဲ့အစိုးရတစ်ခုဖြစ်အောင်လုပ်ဖို့မှာသူ့အစိုးရတစ်ခုတည်းမဟုတ်ဖက်နဲ့သက်ဆိုင်ရာအလုံးကဝိုင်းလှုပ်ကြဖို့လိုအပ်တယ်ဆိုတဲ့ချက်ကိုမိမောင်းထုတ်ပြရတာဖြစ်တော့ဟိုသက်ဆိုင်သူတွေနားလဲကြရင်တော့ကျွန်တော်တို့ပုံရိပ်ဟိုပြန်ကောင်းလာနိုင်မှာပေါ့ခင်ဗျ
โอเคครับเสียสรุปကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တွေလည်းလေးလိုင်းမှာရှိနေပါတယ်ဆိုတော့အရင်ဆုံးကတော့ရန်ကုန်မြို့ကကိုမင်းမင်းဖြစ်ပါတယ်ကိုမင်းမင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
သူကဟိုတိုက်ပြောထားတဲ့အနေထားကတော့သူကတော့ဒါ internet ပေါ့နော်ဒီဒီရင်းကိစ္စကိုဒီကဒါသူကမန်တိုင်းကြည့်ပြီးတော့ပြောထားတယ်ဒီကျွန်တော်နားလည်တာပေါ့နော်ဆိုတော့သူကကျွန်တော်တို့နိုင်ငံကသူကပြောလို့ဒီသူကခေါင်းနေရကိုနိုင်ငံတကာနဲ့ဆက်ဆက်တယ်ကျွန်တော် internet ပါ external ပါပြောရမှာပေါ့နော်အဲ့ဒါလေးဒီနေ့ကျွန်တော်ပြောရမယ်ဆိုတော့ကျွန်တော်တို့နိုင်ငံကဒီကလေကျန်တဲ့တရုတ်ဖြစ်နေတဲ့ပြဿနာဈာထဲမှာကျွန်တော်တို့နိုင်ငံကဈာညက်တူမျိုးတွေဖြစ်နေရကြ။ဟိုဘာဖြစ်လို့လဲဆိုအဲ့နိုင်ငံကြီးနိုင်ငံကပြစ်ပခတ်တွေကကျွန်တော်တို့နိုင်ငံငယ်လာပြီးအနေနဲ့ကြက်ခတ်။ကျွန်တော်တို့ကပြောမယ်ဆိုမိသားဟိုပါတော့ဗျာဟိုကျွန်းနဲ့ကောင်ခတ်တဲ့ကြားမိသားစုံတွေဖြစ်နေတာပေါ့။အဲ့ဒါကကျွန်တော်ဒီလိုမျိုးလေးကျွန်တော်မှတ်ချက်ပေးခြင်း။ဟု
တ်ကဲ
့။ဟုတ်ကဲ့ဒေါ်ဆန်းစုကြည်ရဲ့ဒီလက်ရှိအင်တာနက်ရှင်နယ်မှာပတ်သက်ပြီးကြံနေလုပ်တဲ့နေရာမှာကျွန်တော်တို့ဒီလက်ရှိဟိုကျွန်တော်ကနည်းနည်းဟိုပါဘောဟိုနည်းနည်းဟိုလွဲနေလားလို့ကျွန်တော်ကမြင်ပါတော့လက်ရှိဒီလေကာကြုတ်ဟိုလက်ရှိဟိုပါဘောအချင်းချင်းအောင်လို့မလုံနိုင်သေးနဲ့ဘယ်လောက်ကြီးပဲနိုင်ငံတကာနဲ့လိုက်ပြီးတော့အချင်းချင်းအောင်လုံလို့ကျွန်တော်အချင်းကြီးပဲလေညာ
โอเคဟိုကိုမင်းမင်းဆိုလို့ရင်တော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပြည်လဲဟိုဆိုကိုပြည်တွင်းမှာရှိနေတဲ့ပြဿနာတွေကိုညှိနှိုင်းပြီးတော့ဟိုဖြေရှင်းနိုင်ဟိုနိုင်ငံတကာနဲ့လည်းပြည်လဲလိမ့်မယ်ဆိုတော့သဘောထားဟိုပြောချင်တယ်လို့ကျွန်တော်နားလဲပါတယ်ခင်ဗျာကိုမင်းမင်း
ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတ
ယ်ဟုတ်ကဲ့ကိုမင်းမင်းကျေးဇူးပါကျွန်တော်နောက်တူကိုလည်းဟုတ်ကဲ့ကျွန်တော်အလှည့်ပေးခြင်းလို့ပါကိုနေဦးလင်းဖြစ်ပါတယ်မလေးရှားနိုင်ငံပါကိုနေဦးလင်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗ
ျကျွန်တော်သဘောထားတော့ဒေါ်ဆန်းစုကြည်ပြောတဲ့စကားနဲ့ဆို30ရာခိုင်နှုန်းလောက်ပဲသဘောတူပါတယ်ဗျညာနဲ့30ရာခိုင်နှုန်းကတော့ဟိုကျွန်တော်က negative ပေါ့နော်အဲ့လိုမြင်နေပေါ့ညာနဲ့40ရာခိုင်နှုန်းကတော့ကိုယ့်ရဲ့စဉ်းစားချင်းချင်းသုံးတတ်မှုပုံမှာမူတည်ရလို့ပဲကျွန်တော်တမ်းပါပါလေကြာဥပမာလေးတစ်ခုကိုကျွန်တော်တစ်ခုတစ်ခုလောက်ပြောပြရပါမယ်အဲ့တော့94ခုနှစ်မှာဗျာကျွန်တော်စင်ကာပူရောက်တော့ Michael Faye ဆိုတဲ့ပြဿနာဖြစ်တယ် Michael Faye ကဘာလဲဆိုတော့ရှင်းပြောရက်ထားတဲ့ကားတွေကိုစပရေးလုပ်တယ်ပေါ့ဗျာအမေရိကန်နိုင်ငံသားပါအဲ့တော့သူ့ပြင်မှုချင်းရှားတဲ့အတွက်စင်ကာပူနိုင်ငံမှာသူ့ကိုကြိမ်လေးချက်နဲ့ထောင်3လ6လချတယ်ပေါ့ဗျာအကြမ်းမြင်ပေါ့အဲ့ဒီဥသာလူအခွင့်ရေးရှုတော်ရပြောပြီးတော့ဒါဟာမဖြစ်ထိုက်ဘူးဆိုပြီးအမေရိကန်ကတောင်းဆိုပါတယ်ကြာအဲ့တော့စင်ကာပူကဂိုကျောက်တောင်ကတင်းတင်းကျပ်ပဲရပ်တည်ပါတယ်ကြာရပ်တည်တဲ့အခါနောက်ဆုံးကြတော့ဗျာညှိတယ်ပေါ့ညှိတဲ့အခါကျတော့ဟိုကလင်တန်ကညှိတဲ့အခါကျတော့ကြိမ်ငှက်ချက်ရှော့ပေးလိုက်တယ်ပေါ့ဆိုလိုတဲ့သဘောက ကိုယ့်ရဲ့အချုပ်ချာအာဏာဟာကိုယ့်ရဲ့လက်ထဲမှာပဲရှိရတယ်။သူများကိုအရင်ပေးပြီးတော့ပေးဆက်เสียမလို့ဒါကဟိုဗမာစကားမှာလည်းရှိပါတယ်။ဟလာဟန်ကိုကိုမန်တုကိုဆိုတဲ့စကားဒါမှမားပါဘူးဗျ။เนาะဒါတစ်ခုပါ။နောက်တစ်ခုကတော့အမေရိကန်ကเนาะဥပမာတကယ်အဖြစ်ပြက်ပါเนาะ94ခုနှစ်မှာပဲကျွန်တော်ဟာဖြစ်တဲ့အခါကျတော့ဒီဟိုမလေးရှားကိုသွားတဲ့အခါကျတော့အဲ့မလေးရှားမဟာဒီယာကကြော်ညာချက်တစ်ခုထုတ်ထားတယ်။အဲ့ထုတ်တာကဘာလဲဆိုတော့စက္ကတိ2020မှာဖွံ့ဖြိုးပြီးနိုင်ငံဖြစ်စေရမယ်လို့ကြော်ညာချက်ထုတ်တယ်။ထုတ်ထားတဲ့အခါကျတော့သူ့ရဲ့ agenda ပေါ့98ခုနှစ်မှာခိုက်စစ်ဝင်တယ်ဆိုတော့ကြောင့်ပဲဆိုပါစို့2000ခုနှစ်ကြာတဲ့အခါကျတော့မလေးရှားဟလာဟိုပြဿနာဖြစ်ပြီးတဲ့အခါကျတော့တဖြည်းဆုပ်ယုပ်သွားတယ်ပေါ့ဆိုလိုတဲ့သဘောကတိုင်းကြီးอ่ะအဲ့တော့ဒါတွေကဘာလဲဆိုတော့ IR International Relationship ကသူတို့ရဲ့ချုပ်ကွက်ပေါ့နော်သူတို့ရဲ့တူးတွေအနေနဲ့တုံးပြီးတော့တိုင်းပြည်တစ်ခုကိုဖြိုးဖျက်ဖို့ကြံစည်ခဲ့တယ်ဆိုတာအထင်ရှားပါပဲဗျနောက်ဆုံးတစ်ခုကျွန်တော်ထပ်ပြောပြရစီနောက်ဆုံးကအဲ့ဒါဘာပြောချင်တာလဲဆိုတော့အခု sorry မင်းသားသူကိုယ်တိုင်ကဝန်ခံခဲ့ပါလေခင်ဗျအဲ့တော့82ခုနှစ်မှာအမေရိကန်ကနေပြီးတော့ရုရှားကိုဖြိုချပြီးလိုက်တဲ့အခါမှာ community ဝါဒမပြတ်ပါအောင်လို့အတွက်သူတို့ရဲ့ဟလာနော်အာရဗ်နိုင်ငံတွေရဲ့ပတ်စံနဲ့ sorry ဟာရှင်းပြောလို့ရှိရင်သူတို့ရဲ့ ideology ကို export လုပ်ဖို့လုပ်တဲ့အတွက်ဒီနေ့ကျွန်တော်တို့ကအဲ့ဒီရဲ့ site အကျိုးကျေးဇူးကိုကျွန်တော်တို့ရင်ဆိုင်နေရတာ။အဲ့တော့ IR တိုင်းဟာအစ်စ်မဟုတ်ပါဘူး။အတုတွေရောနေတာပါ။အဲ့တော့ကျွန်တော်တို့ကခံသိလုပ်ပြီးတော့အလုံးတလုံးနေနဲ့လုပ်နေတဲ့ဖူတဲ့ကူပါတိုင်းပြည်ရဲ့အချင်းမျိုး waste တယ်လို့ထင်ပါတယ်။
โอเคเจซูอ่ะဒီမှာတော်တာရှင်တယောက်ကလည်းဒီမှာစာရေးထားရှိတာဒီဇောကိုဆိုတဲ့အကောင့်ပါရှင်မှာသူကတော့အထီးချမ်းပြီးကဘာနဲ့ဆက်ပြတ်နေတာတဲ့မြန်မာပြည်ကနေနှစ်တရာပြည်တော့မယ်ဘာမှလည်းမဖြစ်ဘူးတဲ့ဘာကူညီမှမပေးပဲကို့လာကြက်မဲ့ကိစ္စတွေကိုလက်ခံစရာမလိုဘူးဆိုပြီးရေးပါတယ်ဆိုတော့ကျွန်တော်တို့တခုရှိတာမိုင်းမှာစစ်စိုးရဲ့လက်ထက်မှာနှစ်ပေါင်းများစွာအထီးချမ်းဖြစ်ခဲ့တဲ့မြန်မာပြည်မှာဟိုနိုင်ငံတကာကိုလည်းဂရုစိုက်စရာမလိုဘူးဆိုတဲ့အမြင်တွေရှိနေတာကိုဟိုထင်ရနေတာတွေကျွန်တော်တွေ့နေရပါတယ်ဆိုတော့ကိုအောင်သူကြီးရဲ့ဒီလူလူကြားထဲမှာရောနိုင်ငံတကာဆက်ဆံရေးအရေးပါမှုနဲ့ပတ်သက်လို့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပြည်လဲဖို့ဆိုတာတွေကိုဟိုလက်ခံသဘောပေါက်မှုအတိုင်းဒါရှင်းရှင်းလင်းလင်းရှိနေကြရလားကောင်းမင်
းဟုတ်ကဲ့ဟိုခုနကကျွန်တော်တို့ကြားလိုက်တယ်လို့ပါပဲဆိုတော့နိုင်ငံတကာကမလူဘူးဆိုတော့ဟိုအယူဆအမြင်မျိုးနဲ့အများကြီးလူအများမှာရှိကြပါတယ်ခင်ဗျဆိုတော့ဒါပေမဲ့ဟိုကျွန်တော်မြင်တာကကျွန်တော်တို့နိုင်ငံကသူများနဲ့မတူတာကဟိုမဖွံ့ဖြိုးသေးတဲ့နိုင်ငံဖြစ်ပါတယ်အဲ့တော့မဖွံ့ဖြိုးသေးတဲ့နိုင်ငံဖြစ်တဲ့အလျောက်ကျွန်တော်တို့ကနိုင်ငံတကာရဲ့အကူအညီကိုကျွန်တော်တို့ကဟိုရယူနေရတော့ဝယ်ပေါ့လေအထူးသဖြင့်တော့ကျွန်တော်တို့တိုင်းပြည်မှာကလေးတွေကာကွယ်ဆေးထိုးဖို့ကစလို့နောက်ပြီးဆုံးကျွန်တော်တို့နိုင်ငံတကာဖွံ့ဖြိုးရေးအကူအညီတွေအဆုံးပေါ့ဒါနိုင်ငံတကာရဲ့ဟိုသဘောထားအမြင်တွေကအရေးကြီးပါတယ်ခင်ဗျဆိုတော့အဲ့ဒီနေသားမှာဟိုခုနဆရာဟိုဒေါက်တာတက်ဆွေလည်းဆွေးနွေးပါတယ်အဲ့ဒါကဘာလဲဆိုတော့နိုင်ငံရဲ့ပုံရိပ်ကိစ္စပေါ့ခင်ဗျဆိုတော့အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ပုံရိပ်ဆိုးနေလို့ရှိရင်ဘယ်သူမှကျွန်တော်တို့ကူညီရတဲ့အနေသာရှိမှာမဟုတ်ပါဘူးအဲ့တော့ကိုယ်တိုင်းပြည်ကလည်းပြောရလောက်ကြီးချမ်းသာတောင်းနေတာလည်းမဟုတ်တဲ့ခါကျတော့ကျွန်တော်ထင်တယ်နိုင်ငံတကာရဲ့အမြင်ကိုလည်းကျွန်တော်တို့ကတကယ်လည်းယူဆရပါလိမ့်မယ်ဆိုတော့နောက်တစ်ခုကပြောရမယ်ဆိုရင်တော့ဒီရိုဟင်ဂျာဒုက္ခသည်တွေကိစ္စပါဆိုတော့အဲ့တော့ဟိုဘက်နိုင်ငံမှာသွားပြီးတော့တောင်းတင်နေတဲ့အရေးအတွက်အများအပြားရှိပါတယ်အဲ့ဒါကလည်းဟိုကောလာဟလလည်းမဟုတ်ပါဘူးတကယ်လည်းရှိနေတဲ့ကိစ္စဖြစ်တော့ဒါကကျွန်တော်တို့ဟိုရှင်းရမယ့်ကိစ္စလို့လည်းမြင်ပါတယ်ခင်ဗျ
โอเคเสียอุเทศสวยตบราครับเนี่ยเราดิโหနိုင်ငံတကာကိုယူဆိုက်เสียမလို့ဆိုတော့အမြင်မျိုးတွေကလူလူကြားထဲမှာလည်းရှိနေတာဆိုတော့ဒီလူလူကြားမှာနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့နားလည်လက်ခံမှုအပေါ်မှာဆရာအမြင်ဘယ်လိုရှိပါလဲခင်ဗျဘယ်လိုသုံးသပ်လို့လဲ
အမှန်မေးဗျာတမကောင်းစွာပဲကျွန်တော်တို့တော်တော်များများရခိုင်နှုန်းတော့ကျွန်တော်မသိဘူးအဲ့ဒါလို့မြင်နေရတယ်ဒါကဟိုတပတ်စွန်းရောက်အမျိုးသားရေးဝါဒကိုတင်လာတဲ့နောက်မှာဖြစ်လာတာလို့ကျွန်တော်ကမြင်တယ်ဒါကတော့မဖြစ်တင်ဘူးလို့ကျွန်တော်မြင်ပါတယ်နောက်နိုင်ငံတကာလို့ပြောတဲ့အခါမှာတချို့ကခုနဆွံ့နေတဲ့အချိန်မှာပါတယ်အမေရိကန်တို့တရုတ်တို့နော်အာတကယ်တမ်းကျတော့တာဝန်သိတဲ့အစိုးရလူလေးစားတဲ့အစိုးရဆိုတာကိုပညာပိုင်းဆိုင်ရာလေ့လာမှုတွေလုပ်တဲ့အခါမှာအဲနာမည်ကောင်းရတဲ့ရှင်နဲ့မှာကဘာမှာဟိုအင်အားရရောအရွယ်အစားရရောလူဦးရေရရောအကြီးဆုံးနိုင်ငံတွေဖြစ်တဲ့အမေရိကန်ပြည်ထောင်စုတရုတ်ရုရှားအိန္ဒိယဘရာဇီးလ်အဲ့ဒီနိုင်ငံတွေကမပါဘူးခင်ဗျာသူကနာမည်ကောင်းမရပါဘူးနောက်ဒုတိယတစ်ချက်ကနိုင်ငံငါလို့ပြောတဲ့ခါမှာကုလသမဂ္ဂပါကုလသမဂ္ဂအမြတ်မှအရေးကြီးပါတယ်ဘာသာတော်နိုင်ငံပေါင်း195နိုင်ငံလုံးထဲမှာပမာနိုင်ငံနဲ့ပါတာကိုအဲ့တော့ကုလသမဂ္ဂကနေပြီးတော့ဒီနိုင်ငံငါပုံရိပ်မကောင်းလို့ ဟိုသူတင်တဲ့အခြားကြောင့်လည်းအများကြီးတော့ရှိပေါ့နော်။ဟိုတန်ခတ်အရေးယူထားတာခုထိ73နိုင်ငံရှိတယ်။ကျွန်တော်တို့နိုင်ငံမပါဘူးပေါ့နော်။အဲ့တော့ကျွန်တော်ပြောချင်တာကနိုင်ငံတကာဆိုတာကုလသမဂ္ဂရဲ့အင်အားကြီးတဲ့နိုင်ငံတွေရှိတယ်။အဲ့ဒီအင်အားကြီးတဲ့နိုင်ငံတွေကိုနဲ့ကလည်းနိုင်ငံကောင်းရတာမဟုတ်ဘူး။အဲ့တော့ကျွန်တော်တို့နိုင်ငံကလေးဟာအာကြိုးစားပြီးတော့နော်ကိုယ့်ချက်ကိုရပ်ပြီးတော့ကိုယ့်ရဲ့နိုင်ငံကုန်ကိုတင်ဖို့ရာဆိုတာလေးလေးနက်နက်စဉ်းစားပြီးတော့ဟိုတနက်စားဟိုမဲရုပ်ောက်ပွဲတစ်ခုအတွက်ရည်ရွယ်တဲ့အဲလုံခြုံမှုတွေဗမာနိုင်ငံမှာဟိုနည်းလာမှသာလေပိုကောင်းနိုင်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆရာဦးတင်ဆွေကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကနေမှတ်ချက်ပေးထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိပါတယ်သူကတော့ဟိုโอ้ยูมาลายันยูมาชินเทพพอเลย तू ก็ไอ้อะเคาท์นามเนี่ยยีได้ทีอ่ะพอ तू ก็เราก็ปิรินญญะเองเว้ยหลูละเด้ปิรินญญะเองยังปิปัดเนี่ยเสร็จสรรพ์หมู่นี่โปลวยคุมลุขึ้นมาเด้อุทุทะเพียงตันนาเล่นนักไก่อภ่อยเนี่ยบาเด้สร้อ तू อ่ะก็บอกมาซื่อเนาะ तू ก็แลโหปิรินอ่ะเคสอะไรโปอิงอุซาไปผิดชินพี่รอนักงานตะกาเนี่ยเสร็จสรรพ์ไอ้เคาท์ก็ลบพูดสร้อตะบอดาမျိုးလို့เว้ยเคาท์เช็ดชะလို့ရပါတယ်ဒီดอนซัสสุจีเมงงเนี่ยมาโหပြောတော့ละတစ်ခုရှိပါတယ် तू ก็တော့ तू စကားအတိုင်းပြောมาซื่อเนาะกบ้าอตันเว้ยมาตาวันตี้สร้อยัดตีနိုင်ยังအရေးကြီးဆုံးကိုနားလဲအတိအမှတ်ပြုတဲ့အလျောက်ကိုယ်နိုင်ငံရဲ့အခြေအနေလိုအပ်ချက်တွေနဲ့ကန့်ညီစွာရှောက်လန်းရင်းနဲ့ပဲတဲ့နိုင်ငံတကာအတိုင်းဝမ်းရဲ့အမြင်သဘောထားတွေကိုအလေးပေးဆောင်ရပါတယ်ဆိုပြီးသူကပြောပါတယ်ဆိုတော့ဒီနိုင်ငံတကာရဲ့သဘောထားတွေကိုအတိအမှတ်ပြုရဆိုရင်လည်းကိုယ်တိုင်းပြည်အခြေအနေနဲ့ချိန်ထိုးလုပ်ရမယ်ဆိုတဲ့ဟိုမူမျိုးလို့ဟိုနားလဲလို့ရပါတယ်ဆိုတော့ဒီနေရာမှာနိုင်ငံတကာစံပြည်ရင်းစံဆိုပြီးကွာချက်တွေရောရှိမလာနိုင်ဘူးလားကိုအောင်သူငယ်တကယ်လို့ရှိလာရင်ရောကျွန်တော်တို့ဘလို့ညှိနိုင်မယ့်နည်းတွေရှိမလဲ
โอเคโอเคเนี่ยมาแล้วจะมาฉะหลอกเยอะนะครับเนี่ยคือว่าเราเจออมูราไอ้ซัวก็ขอเราครับก็คือเนี่ยนักงานเนี่ยอชูซีว่าก็บาแล้วสรเจ้าของเราพึ่งสู่หมดเลยรู้บาแล้วไอ้ปุ่มมาฉีปิ๊บแล้วโหเราเนี่ยฟันตมายี้ก็ขึ้นเต็มหมดเลยรู้บาแล้วแล้วถ้าจะเช็คก็จะดี NLD อชูอ่ะแตกๆลาขึ้นมาเว้ยดอนซาสุกิပြောรู้บาแล้วโห People Diplomacy ป่ะปีซูรีกูไหนปาวนลงส่งในเนี่ยฟันตมายี้ลงแล้วหมดสรดานี้โตลงจําเลยกระดิไปเก็บบาဆိုတော့အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီတန်တမာကြီးပုံကြီးကောင်းအောင်ပေါ့ကျွန်တော်တို့ပြည်သူတွေဒါဆက်လုပ်နိုင်မလဲဒါကိုလည်းအစိုးရအနေနဲ့စဉ်းစားသင့်ပါတယ်လာလဲဖြစ်တယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးထေဆွေရဲ့သဘောထားလည်းဆွေးနွေးပြပါအောင်ခင်ဗျာကျွန်တော်တို့ဒီတကယ်လို့ပေါ့လေအခုဆက်ဆော့ပြောသလိုပေါ့ပြည်တွင်းရဲ့ပြဿနာတွေကိုလည်းဖြေရှင်းဖို့ရှိရောတချို့ကိစ္စတွေမှာနိုင်ငံတကာလိုလားနေသလောက်ကျွန်တော်တို့နိုင်ငံတကာတောင်းဆိုနေသလောက်ဟိုစံနှုန်းတွေဥမာရခိုင်ကိစ္စဆိုလို့ရှိရင်လည်းနိုင်ငံတကာလိုလားနေတဲ့လူခွင့်ရေးစံလုံမျိုးနဲ့အပြည့်အဝမလုံနိုင်သေးဘူးဒီတဲ့အခြေအနေတွေရှိနေတယ်ဆိုတဲ့သဘောထားအမြင်မျိုးတွေပြည်တွင်းမှာလည်းရှိနေတယ်ဆိုတော့ပြည်တွင်းရဲ့စံနဲ့ပြည်ပနိုင်ငံတကာလိုလားနေတဲ့စံနေနဲ့ညှင်းထိန်းညှိပြီးတော့လုပ်ဖို့ဆိုရင်လုံနိုင်တာဘာတွေများရှိမလဲဆရာ
တော်တော့ကျွန်တော်တို့ခက်တယ်ခင်ဗျနိုင်ငံတကာစာနိုင်ငံတကာဂိုက်တန်နဲ့ကျွန်တော်တို့ပုံမှန်နိုင်ငံကိုတိုင်းတဲ့ခါမှာအမှားတိုက်တာတွေရှိပါတယ်ကျွန်တော်နိုင်ငံဟာဟိုတိတ်ပုံပြိုးတုတ်တဲ့နိုင်ငံနေနဲ့ဆိုင်ကျွန်တော်တို့အဝေးကျန်နေတယ်အဲကျွန်တော်တို့လုံနိုင်တာရှိသလားဆိုတော့လုံနိုင်တာကတော့သိကြပေါ့ကျွန်တော်ရှိတယ်လို့မြင်ပါတယ်အခုလည်းလုံနိုင်တဲ့အဖွဲ့အစည်းတွေ NGO တွေလည်းစူးစမ်းနေကြတယ်လို့ကျွန်တော်မြင်တယ်အစိုးရကိုယ်တိုင်ကလည်းအခုဒေါက်တာဆောင်စုကြည်ပြောသလိုပေါ့နော်အဲဟိုလမ်းညွှန်ချက်သဘောမျိုးဖြစ်တော့စူးစမ်းမယ်လို့ကျွန်တော်ဟိုယုံကြည်ရတယ်ဒီတော့ WP စူးစမ်းရင်တော့ကျွန်တော်တို့ရနိုင်ပါတယ်အဲ့ဒီနေရာမှာဟိုစူးစမ်းမှုတွေကိုရိုးသားသားအနေနဲ့နိုင်ငံအကျိုးစီးပွားကိုကြည့်ပြီးစူးစမ်းမှုတွေပေါ်မှာအဲတကူရေးတပါတီတစ်ဖွဲ့တစ်စုရဲ့အဲဟာလာလူလွားချက်တွေကိုနေနိုင်မှသာလေကျွန်တော်တို့ဟိုသွားတဲ့အခါမှာရှေ့ပို့ပြီးတော့ရောက်မယ်မြန်မြန်ဆန်ဆန်နဲ့ရောက်မှာဖြစ်တော့ကြိုးစားတဲ့အပိုင်းတွေဆက်ကြိုးစားအဖြစ်လို့ဖြစ်စီအပိုင်းတွေနဲ့သွားရင်တော့ကျွန်တော်တို့ဟိုကောင်းနိုင်စရာချောင်းရှိပါတယ်
โอเคกูကျွန်တော်အချိန်တစ်မိနစ်လောက်ကျန်သေးတော့ကိုအောင်သူငင်းကိုအချုပ်အနေနဲ့ဟိုမှတ်ချက်ပေးစေချင်ပါတယ်ဒေါအောင်ဆန်းစုကြည်စကားနဲ့ပြောမယ်ဆိုရင်ပေါ့လေကမ္ဘာအလယ်မှာတာဝန်သိတဲ့တိုင်းပြည်တစ်ခုဖြစ်ဖို့ဆိုရင်အခုချိန်မှာအရေးကြီးဆုံးအနေနဲ့ကျွန်တော်တို့ဘာတွေလုပ်ဖို့လိုမလဲခင်ဗျာ
โอเคဟိုသူကတော့ဟိုဒီကမ္ဘာအလယ်မှာတာဝန်သိတဲ့နိုင်ငံဆိုတာကကိုနိုင်ငံကိစ္စကြီးဝင်မကြည့်ဘူးပေါ့နော်ဒေသတွင်းကိစ္စလည်းကြည့်ဖို့လိုပါတယ်ဆိုတော့နောက်တစ်ခါကျတော့နိုင်ငံကအရေးဒီမှာပို့ပြီးတော့တက်တက်ကြွကြွပါဝင်ဖို့လိုပါတယ်ကျွန်တော်တို့ကတော့နိုင်ငံကစံချိန်ဆိုင်ရင်းပေါ့ခုနပြောတဲ့ကိစ္စတွေမှာလည်းကိုကလိုက်နိုင်အောင်လည်းမကရှိကြပါဘူးဆောက်ဖို့လိုတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးခဲ့တဲ့မြန်မာရေးအခက်အခဲကိုအောင်သူငယ်ဒေါက်တာတင့်ဆွေကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေနဲ့စာရေးဆွေးနွေးမြင်းမြန်းသူတွေဒေါက်တာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကို
ောင်းလွင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညတိုက်ရိုက်လေးလံဆွေးနွေးကစီစဉ်ကိုပြန်ပြီးတော့နားဆင်ကြရတာပါရှင်။အခုတကြံတေးလက်ဆောင်ထုတ်လွှင့်ပေးတော့မှာမို့ဆိုတော့ဇော်ဝမ်းရဲ့ညှင်းတွက်တွက်လေးပြေးဆိုတဲ့တခြင်းကိုနားဆင်ကြရအောင်ပါရှင်။ညတော်တဲ့လေးပြေဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစားအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါရှင်။အခုတနင်္ဂနွေနေ့မနေ့ကထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင်
။ဂျာမနီနိုင်ငံနောက်မြောက်ဘဲမွန်စတာမြို့ရဲ့19ရာစုမြို့ဟောင်းဘက်ချမ်းမှာစနေနေ့ကလူအုပ်ထဲကိုကားစီးနဲ့ဝင်လိုက်တာကြောင့်လူနှုတ်ဦးသေဆုံးပြီးအများပြားဒဏ်ရာရသွားပါတယ်။သုံးယောက်မြောက်သေဆုံးသူကတော့အရင်မောင်းကိုယ်တိုင်ဖြစ်ပြီးကားထဲမှာတင်ကိုကိုကိုပြစ်ပြီးတက်သေးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အစောပိုင်းသတင်းတွေမှာတော့လူ3ယောက်သေဆုံးတယ်လို့ထွက်ထားတာပါ။ကားထဲကနေနောက်ထပ်လူ2ယောက်ထွက်ပြေးသွားပဲရှိတယ်ဆိုတဲ့မျက်မြင်ပြောဆိုချက်တွေကိုစုံစမ်းစစ်ဆေးသူတွေဆန့်စစ်နေတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရအောင်ဒရီယာဘုတ်ကပြောပါတယ်။ကားထဲမှာတွေ့ရတဲ့မတင်ကားပေါ်ရအရာတစ်ခုကိုလည်းရဲတပ်ဖွဲ့ကစစ်ဆေးနေတယ်လို့ပြောခွင့်ရကပြောပါတယ်။ဒဏ်ရာသူတွေက6ယောက်ဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကနေဒါနိုင်ငံမှာရေခဲပြင်ဟော်ကီဒေသတင်းကလူငွေအားကစားသမားတွေလိုက်ပါလာတဲ့ဗတ်စကားနဲ့နောက်တွဲပါတဲ့ကုန်တရင်စဉ်တောက်ကြံနေညာပိုင်းကတက်မိတာမှာလူ15ဦးသေဆုံးခဲ့ရတဲ့ပေါ်စေမကောင်းဖြစ်ရကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဟမ်ဘိုးဘရွန်ကိုအသင်းကသေဆုံးသွားရသူတွေအတွက်သူတို့မိသားစုဝင်တွေကိုဝမ်းနည်းကြောင်းသတင်းစကားပေးဖို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တယ်လီဖုန်းဆက်ပြီးသမ္မတထရမ့်ကပြောခဲ့တာဖြစ်ပါတယ်။ထောင်နံပြပေးခံထားရတဲ့ဘရာဇီးသမ္မတအောင်လူအစ်အနစီယိုလူလာဒါဆီလ်ဗာကစနေနေ့မှာတော့အာနာဘိုင်းနေစီမှာသွားပြီးဖမ်းခံလိုက်ပါပြီ။သူ့ကိုလာဖမ်းတဲ့ရဲတပ်ဖွဲ့နဲ့ထိတ်တဲရင်ဆိုင်မှုတွေဖြစ်ပြီးနောက်တည့်မှာပဲသူ့ကိုယ်တိုင်သွားပြီးတော့အဖမ်းခံလိုက်တာပါ။စနေနေ့ပရီးမီးယားလိဘွဲစဉ်တွေမှာချန်ပီယံဖြစ်ဖို့နိုင်ပွဲတစ်ပွဲပဲလိုတော့တဲ့မန်စီးတီးအသင်းဟာဒုတိယနေရာကမန်ချက်အသင်းကိုရေးနေပြီးချန်ပီယံဖြစ်ဖို့နှောင့်နှေးသွားပါတယ်။မန်စီးတီးအိမ်ခွင်မှာကစားခဲ့တဲ့အဲ့ဒီပွဲပထမပိုင်းမှာချန်ပီယံလောင်းအင်ရှင်သင်းက2ဂိုးသွင်းထားပေမဲ့Manchester United အသင်းကဒုတိယပိုင်းမှာ3ဂိုးသွင်းပြီးအနိုင်ယူသွားတာပါခင်ဗျာ
။တနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.